Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနားလောင်တဲ့အတွက်ကြေညာပေးသွားမှာပါအမေရိကန်ပြည်ထောင်စုရဲ့41ရောင်မြောက်သမ္မတ George H.W. Bush ကွယ်လွန်သွားတဲ့အတွက်ဒီဇင်ဘာလ5ရက်နေ့ကိုတနိုင်ငံလုံးဝမ်းနည်းပူဆွေးခြင်းအထိမ်းအမှတ်ရက်ဖြစ်သမ္မတ Trump ကသတ်မှတ်သွားမှာဖြစ်ပါတယ်လူမှုအတိုင်းဝန်းကြားပြည်ပခန့်တွေကိုဆုံးသက်နိုင်ရေးအတွက်ငြင်းငြင်းလေးထားကိုလေးထားကောင်တယ်ဖော်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစွကြည်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနားဆင်ရမှာကတော့လူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံမှာတော့ကိုယ်ွယ်ယုံကြည်ရာဘာသာမတူသူတွေကြားမှာအမုန်းပွားမှုတွေမဖြစ်စေဖို့အထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်တဲ့သတင်းမှနားဆင်ရမှာကတော့
ဒီလိုအချိန်ခါမှာသူတင်တဲ့ဒီအာနာဟိုရရှိထားတဲ့အစိုးရရဲ့စစ်တပ်ကရေတော့ဒီပုံပြီးမှသတိထားရမယ်လို့ကျွန်တော်အဲ့လိုပဲခံယူပါတယ်သူတို့ရဲ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မနေ့ညတုန်းကကွယ်လွန်သွားတဲ့အမေရိကန်ပြည်ထောင်စုရဲ့41ရောင်မြောက်သမ္မတ George H.W. Bush ကဘဝအကြောင်းတစ်စေးတစ်ဆောင်သတင်းလွှာနဲ့အတူမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးနဲ့ဒီလူခွေအခြေအနေတွေကိုသုံးသပ်ထားတဲ့မြန်မာတခွေအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့41ရောင်မြောက်သမ္မတ George H.W. Bush အတွက်ကျင်းပတဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုသမ္မတ Donald Trump တက်ရောက်မှာဖြစ်တယ်လို့အင်မီရောကဒီကနေ့ကြေညာပါတယ်။နိုင်ငံတော်ဇာပနာအခမ်းအနားအတွက်လူဝတ်တာတွေအားလုံးကိုစီစဉ်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။ဒီဇင်ဘာ9ရက်နေ့ကိုတနင်္ဂနွေလုံးဝမ်းနည်းပူဆွေးခြင်းအထိမ်းအမှတ်ရက်ဖြစ်သမ္မတ Trump ကသတ်မှတ်မှာဖြစ်ကြောင်းနဲ့ Washington DC က National Cathedral ဘုရားကျောင်းမှာကျင်းပမယ်။အထိမ်းအမှတ်အခမ်းအနားကိုလည်းဇနီးဖြစ်သူနဲ့အတူတက်မှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရကပြောပါတယ် Texas ပြည်နယ် Houston မြို့ကသူ့နေအိမ်မှာသမ္မတ George H.W. Bush တောက်ကြနေကကွယ်လွန်သွားပါတယ်အသက်94နှစ်အရွယ်သမ္မတဟောင်းဟာပါကစ္စတန်နဲ့တခြားယောဂါတွေကြောင့်နှစ်တော်ကြာကျန်းမာရေးဆိုးရွားနေတာပါချမ်းသာကြွယ်ဝတဲ့မျိုးရိုးကဆင်းသက်လာပြီမယ်လည်းပဲသမ္မတ George H.W. Bush ဟာနိုင်ငံအတွက်ကြာရခန်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့တာကြောင့်20ရာစုအတွင်းလေးစားစရာပုဂ္ဂိုလ်တူအဖြစ်နဲ့လည်းအတိအမှတ်ပြုခံထားသူပါအထက်လွတ်တော်အမတ်တယောက်ရဲ့သားဖြစ်သူသမရဘုရှာဒုတိယကမ္ဘာစစ်တွင်တိုက်လေရင်မောင်းသမားတူဖြစ်ခဲ့ပြီး Republican အောက်လွတ်တော်အမတ်နဲ့ Republican Party အုပ်ထအဖြစ်လည်းတာဝန်ယူခဲ့ဘူးပါတယ်ဒါ့အပြင်ထက်မြက်တဲ့တန်တမန်အဖြစ်နဲ့ရောဗဟိုထောင်လိုင်းရေးအဖွဲ့ရဲ့အကြီးအကဲတာဝန်လည်းထမ်းဆောင်ခဲ့ပါတယ် American ပြည်ထောင်စုရဲ့အယောက်40မြောက်သမရ Ronald Reagan လက်ထက်မှာသမရဘုရှာဒုတိယသမရတောင်ဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်1988ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းမိုက်ကယ်ဒူကာကစ်ကိုအနိုင်ရပြီးတော့သမ္မတဖြစ်လာပါတယ်။အဲဒီနောက်ဒုတိယသမ္မတတန်းအတွက်1992ခုနှစ်သမ္မတရွေးကောက်ပွဲပြန်လည်ရှင်ပြန်ရမှာဒီမိုကရက်သမ္မတလောင်းဘီလ်ကလင်တန်ကိုရှုံ့နှိမ်ပြီးတော့သမ္မတတန်းကာလတစ်ကြိမ်သာတောင်ဝန်ထမ်းဆောင်နိုင်ခဲ့ပါတယ်။အဲဒီနောက်ပိုင်းပါကစ္စတန်ရောဂါကြောင့်လူများမြင်ကွင်းမှာအချိန်ကျော်တော်ကြာပျောက်နေခဲ့ပြီးတဲ့နောက်ဓာတ်ပုံတစ်ပုံထဲမှာအယောင်တောက်တောက်ချိန်စင်းကြားဝှက်ထားတဲ့ပြုံးနေသူသမရဘုရှ်ပုံဟာလူများအတွက်တော့သတိထားအမှတ်ရပြောစရာဖြစ်ခဲ့ပါတယ်။တားဖြစ်သူ George W. Bush ဟာလည်းသမရဖြစ်လာတာကြောင့်အမေရိကန်ပြည်သူသမိုင်းမှာဒုတိယမြောက်သမရတာဝန်ထမ်းဆောင်တဲ့တားဖလည်းဖြစ်ပါတယ်။သမရ George H.W. Bush ဟာဇနီးဖြစ်သူ Barbara Bush နဲ့အိမ်တော်သက်83နှစ်ကြာပေါင်းဖက်ခဲ့တာကြောင့်အမေရိကန်သမိုင်းမှာတက်တန်းအရှိကြဆုံးပေါင်းဖက်ခဲ့တဲ့သမရဇနီးမောင်နှံလည်းဖြစ်ပါတယ်။First Lady ဖြစ်ခဲ့သူအသက်92နှစ်အရွယ် Barbara Bush ဒီနှစ်ဧပြီလအတွင်းတုန်းကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ
American ပြည်ထောင်စုနဲ့တရုတ်တို့တစ်ဖက်နဲ့တစ်ဖက်အတွင်းကုန်တွေပေါ်ဒေါ်လာဘီလျံပေါင်းရတဲ့ချေအခွန်တိုးမြင့်ကောက်ခံနေတာကြောင့်ကုန်သွယ်ရေးဆိုင်ရာစစ်ပွဲတွေအလင်းမြန်းဖြစ်လာမယ့်အနေအထားရှိနေပါတယ် American ဘက်ကတရုတ်နိုင်ငံကိုရှင်းရှင်းလင်းလင်းတောင်းဆိုနေတာကတော့ကုန်သွယ်ရေးလျှို့ဝှက်ချက်တွေခိုးယူနေတာကိုရပ်ဆိုင်ဖို့အဆင့်မြင့်နည်းပညာတွေကိုပေးအပ်ဖို့အတင်းကြပ်ဖိအားပေးနေတာတွေကိုရပ်ဖို့နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေထက်တရုတ်ကုမ္ပဏီတွေကိုဦးစားပေးလုပ်ငန်းခွင့်ပြုနေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်ကြောင့်မနေ့ကဒေါ်လာ336ဘီလျံအထိ American ရဲ့ကုန်သွယ်ရေးမှာလုံခြုံရေးပြခဲ့ ယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကအကြိမ်ကြိမ်ပြောဆိုနေတာပါလွတ်လပ်တဲ့စီးပွားရေးဈေးကွက်မှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချိုးဖောက်ပြီးတော့အမေရိကန်ရဲ့အစီအမြင်နည်းပညာတွေကိုခိုးယူတာဒါမှမဟုတ်လွှဲပြောင်းပေးဖို့ဖိအားပေးကြတဲ့တရုတ်ကုမ္ပဏီတွေကိုလက်တုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကအခွန်တိုးကောက်ခဲ့တာဖြစ်ပါတယ်တရုတ်သမ္မတရှီဖက်ကတော့အမေရိကန်နဲ့အခုလိုခါတီလာတဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုတိုးတက်မှုရှိရေးမြုံမှန်းချပေမဲ့တရုတ်ကိုညှိနှိုင်းရင်းနဲ့လွတ်လပ်တဲ့ကုန်သွယ်ရေးနိုင်ငံအဖြစ်ပုံဖော်ထားတာပါဒါပေမဲ့လည်းတရုတ်ပြည်တွင်းမှာတော့သူ့ရဲ့ရည်တည်ချက်ခိုင်မာဖို့အမေရိကန်နဲ့ပတ်သက်ပြီးခိုင်မာစွာရည်တည်ကြောင်းပြသနိုင်ဖို့ပဲလိုပါတယ်
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်ကြားတက်ချထားတဲ့အမေရိကန်တပ်ဖွဲ့တွေကိုနောက်နှစ်ထိအဲ့ဒီနေရာမှာဆက်လက်ထားရှိနိုင်ရေးအမိမေလွန်ကျော်ရေးဌာန DHS ကပင်နကိုစစ်ဌာနချုပ်နဲ့ညှိနှိုင်းနေပါတယ်2019ခုနှစ်ဇန်နဝါရီလကုန်ပိုင်းအထိနောက်ထပ်45ရက်ကြာတပ်ဖွဲ့ဝင်တွေဆက်လက်ထားရှိသွားနိုင်ရေးအမိမေလွန်ကျော်ရေးဌာနကတောင်းဆိုထားခဲ့တာဖြစ်ပြီးကာကွယ်ရေးဌာနအနေနဲ့လည်းခွင့်ပြုသွားနိုင်မယ်လို့ခန့်မှန်းထားပါတယ်ဒီအမေရိကန်တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ Texas, Arizona နဲ့ California ပြည်နယ်တွေနဲ့ Mexico နဲ့ထိစပ်နေတဲ့နယ်စပ်မှာနယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအင်အားဖြင့်တင်ပံ့ပိုးပေးတဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင်9600လောက်ဆေးလွတ်ထားတာပါ။ဘိုးအမေရိကန်နိုင်ငံတွေကရွှေပြောင်းငွေရသူထောင်နဲ့ချီအမေရိကန်ပြည်တော်စုမှာခိုးလုံနေထိုင်ခွင့်ရဖို့ Mexico နယ်စပ်မှာရောက်ရှိနေတာကြောင့်သမ္မတဒေါ်နယ်ထရမ့်ကအခုလိုအင်အားဖြင့်တက်ချထားဖို့အမိန့်ထုတ်ပြန်ထားခဲ့တာပါခင်ဗျာ။
မက္ကဆီကိုနိုင်ငံရဲ့သမ္မတအသစ်ဖြစ်တဲ့ Andre Manuel Lopez Obrador ဟာဒီကနေ့စနေနေ့မှာအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်ထားတဲ့အင်အားကောင်းတဲ့ညွန့်ပေါင်းအစိုးရတပ်ကိုဦးဆောင်မှာပါ။သူရဲ့အစိုးရအဖွဲ့ဟာသမ္မတဟောင်း Andre ကပညာဉာဏ်တိုးလို့မဟုတ်ပဲပို့ပြီးတော့စီမင်းစည်းကတင်းကြပ်စွာကိုင်တွေအုပ်ချုပ်မယ်ဆိုပြီးကြေညာခဲ့တာပါ။သမ္မတအသစ်ဟာသူပြောဆိုထားတဲ့ကိစ္စတွေထဲမှာသူစီးတဲ့သမ္မတစီးတဲ့လေရင်ကိုပါရောင်းချဖို့လဲပါဝင်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ Lopez Obrador ဟာမက္ကဆီကိုနိုင်ငံရဲ့မှာအဓိကလှုပ်ရှားနေသူတစ်ဦးလည်းဖြစ်ပါတယ်။လူငယ်ဘဝမှာတော့မက္ကဆီကိုအစိုးရကိုဆယ်စုနှစ်ရှစ်ခုကြောင်ထိန်းချုပ်လာတဲ့ဘဟုလက်ရာရင် Institutional Revolutionary Party PRI အဖွဲ့ဝင်ဖြစ်ခဲ့ပါတယ်1980ခုနှစ်တွင်မှာတော့ PRI ပါတီကြားသဘောထားကွဲလွဲမှုတွေဖြစ်လာပြီး Lopez Obrador ကလက်ဝဲရင်းတဲ့နိုင်ငံရေးသမားအဖြစ်ပါတီကခွဲထွက်ခဲ့ပြီး Democratic Revolution PRD ပါတီကိုဝင်ရောက်ခဲ့ပါတယ်2000ခုနှစ်မှာတော့ PRD အဖွဲ့ဝင်ဖြစ်ရှိနေသေးတဲ့ Lopez Obrador ကမြို့တော်မက္ကဆီကိုရဲ့မြို့တော်အဖြစ်အရွေးခံခဲ့ရပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်စနေညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာလူမှုတိုင်းဝန်ကြားပြည်ပခါတွေကိုဆုံးသက်နိုင်ရေးအတွက်ညီငယ်ရေးအလေးထားကိုအလေးထားကောင်းတဲ့ဖော်ဖို့နိုင်ငံတော်တပ်မင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ညီငယ်နဲ့ယဉ်ကျေးမှုကိုပြန်ပွားအောင်ဆောင်ရွက်မှသာမတူကွဲပြားခြားနားတဲ့နိုင်ငံတွေရဲ့ကြားသစ်မြန်မာဖြစ်ကြောင်းပြောဆိုခဲ့တာပါဒါ့အပြင်လည်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့တရရရင်းညွှန်းပြောကြားသွားတာမျိုးမရှိပါဘူးနေပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိစဉ်အတွင်းတက်ရောက်တဲ့အခမ်းအနားတစ်ခုမှာအခုလိုပြောသွားတာပါဒါပြင်ဒေါ်ဆန်းစုကြည်ကဒီနိုင်ငံတွေအကြအပြန်လည်လေးစားမှုထားပြီးတော့ညီငယ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်2018ခုနှစ်ဩဂုတ်လကစလို့လူမှုတိုင်းဝန်ကြားပြည်ပခါတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားပြီးတဲ့နောက်ပိုင်းဒေါ်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်မေးခွန်းထုတ်ခဲ့ကြတာပါအရင်တိုက်ခံဘဝနဲ့ဒီမိုကရေစီရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာလိုဒီမိုကရေစီမီးရှို့တစ်စောင်ဖြစ်အကြီးအကျယ်လေးစားခံခဲ့ရတဲ့ဒေါ်ဆန်းစုကြည်ဟာရိုဟင်ဂျာအရေးကိစ္စလိုဖြစ်ရမျိုးတွေမှာလူခွင့်ရေးကိုဦးစားပေးဆောင်ရွက်တာမျိုးမရှိတာကြောင့်နိုင်ငံတကာကပေးအပ်ထားတဲ့စုတွေပြန်လည်ရုပ်သိမ်းခံရတာမှာအခုနောက်ဆုံးမှာတော့ပဲရစ်မြို့တော်ဝန်ယုံကဒီပြင်သစ်မြို့တော်ဆိုင်ရာဂုဏ်ဥဆောင်လွတ်လပ်ရေးစုကိုပြန်လည်ရုပ်သိမ်းမယ်ဆိုပြီးတောက်ကြနေကကြေညာထားပါတယ်
မြောက်ကိုရီးယားနိုင်ငံဘက်ကတပ်ပြေတူတောင်ကိုရီးယားဘက်ကိုဒီကနေ့စနေနေ့မှာဝင်ရောက်လာပေမဲ့မြောက်ကိုရီးယားစစ်ဘက်ကပုံမှန်မဟုတ်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးမတွေ့ရဘူးလို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်အဲဒီတပ်သားဟာတောင်ကိုရီးယားဘက်ကိုချင်းကာလာပြီးတောင်နဲ့မြောက်ကိုရီးယားနယ်စပ်ကိုပိုင်းခြားထားတဲ့မြင်းကိုဖျက်ချော်ဝင်လာခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီဦးစီးချုပ် JCS ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ကိုရီးယားနိုင်ငံသားယုံကြည်မှုတိစောက်ရေးကြိုးပမ်းနေနေနဲ့နိုင်ငံနယ်စပ်တစ်လျှောက်ချထားတဲ့အဆောင်သတ်တွေကိုဖော်ရှားထားတာဖြစ်ပါရယ်
ပြင်သစ်နိုင်ငံပဲရစ်မြို့တော်ကရှောင်းဇေလီဇေလက်မကြီးတခြားအသားစီးတွေချိုးဖျက်ပြီးတော့ဝင်လာတဲ့ဆန္ဒပြသူတွေကိုအဓိကယုံနေနေရဲတွေကမျက်ရည်ဘုံတွေမိသက်ပိုက်တွေတုံးပြီးတော့ဒီကနေ့ဖြိုခွဲခဲ့ပါတယ်။အခုခါမှာဆန္ဒပြသူ100ကျော်ကိုထိန်းသိမ်းထားပြီးတော့ရဲလုံခြုံရေး6ဦးနဲ့ဆန္ဒပြသူ14ဦးဒဏ်ရာရထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဆန္ဒပြသူတချို့ဟာနာမည်ကျော် Arc de Triomphe မ မော်ဦးကြီးအနီးမှာတစ်သားစရာတွေနဲ့တခြားပစ္စည်းတွေပုံပြီးတော့လည်းမီးရှို့ခဲ့ကြပါသေးတယ်။လောင်စာဆီအခွန်တိုးမြင့်ပြီးတော့နေထိုင်မှုဈေးကြီးမြင့်လာတာကြောင့်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုဒီသတင်းပတ်တွေအတွင်တတိယအကြိမ်မြောက်ဆန္ဒပြကြတာပါ။အခုခါမှာတော့ရှောင်းစီလီစီလန်တလျှောက်ကယထာဘူရာယုံတွေကိုပိတ်ထားတယ်လို့သတင်းတွေမှာဖော်ပြပါရယ်လမ်းဆောက်လုပ်ရေးလုပ်သားတွေလုပ်ငန်းခွင်အတွင်တခြားသူတွေကမြင်သာသတိပြုမိအောင်ဝစ်စင်လေးရှိတဲ့အဝါရောင်တောက်တောက်လက်ပြက်အင်ဂျီကိုတော့ဆန္ဒပြသူအများစုဝစ်စင်ထားကြတာပါလွန်ခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြမှုတွေမှာတော့ရဲရင်နဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ခတ်ဖြစ်ခဲ့တာကြောင့်1968ခုနှစ်ကမငြိမ်သက်မှုမျိုးကိုအမှတ်ရစေခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းဒီပဲရစ်ဆန္ဒပြပွဲတွေမှာလူပေါင်း 8,000 လောက်ပါဝင်ခဲ့တယ်လို့တနိုင်ငံလုံးမှာတော့လူပေါင်း 3,000 ကျော်ပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်သမရမက်ခရွန်ကတော့တွင်းထွက်လောင်စာဆီပေါ်မိခိုအားထားနေတာတွေကိုရှော့ချဖို့နဲ့ပြန်ပြင်းပြင်းစွန့်ရင်အသုံးပြုနိုင်ရေးကြိုးပမ်းတဲ့စီမံကိန်းတွေမှာရန်မုံငွေပို့ချထားပေးနိုင်ဖို့အခုလိုအခွန်တိုးကောက်တာဖြစ်တယ်လို့ကာကွယ်ပြောကြားပါရခင်ဗျာ
အမေရိကန်ကုမ္ပဏီတွေနိုင်ငံရချားကလို့သမားတွေကို900နဲ့အခါသုံးတဲ့အမေရိကန်မှာအလုပ်လုပ်ခွင့် H1B ပြည်ဝင်ခွင့်ဗီဇာနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေပြဋ္ဌာန်းလိုက်ပါတယ်ဒီစီမင်းကြောင့်အမေရိကန်ကုမ္ပဏီတွေဝန်ထမ်း9ဖို့အခက်အခဲဖြစ်တော့မှာဖြစ်တယ်လို့ဘသူကိုအဲ့ဒီဗီဇာထုတ်ပေးမလဲဆိုတဲ့ကိစ္စရပ်တွေမှာလည်းပြောင်းလဲသွားနိုင်ပါတယ် H1B ဗီဇာကိုင်သူတွေအနေနဲ့အထူးပြုအရေးချင်းတစ်ခုခုရှိရမှာဖြစ်တယ်လို့ဘွဲ့တစ်ခုခုတော့ရထားမှာပါကြာနေကပြည်ထရေးဝန်ကြီးဌာနကကြေညာလိုက်တဲ့စီမင်းတက်ထဲမှာတော့ကုမ္ပဏီနဲ့နိုင်ငံခြားကလူသိငားလို့တဲ့အခါအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့ကြိုးပြီးတော့မပုံတင်မီစီရင်ပေးထားရမယ်လို့ဖော်ပြထားပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတော့ကိုယ်ကိုယ်ယုံကြည်ရာဘာသာမတူတူတွေကြမှာအမုန်းပွားမှုတွေမဖြစ်စေဖို့တက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကစကားလုံးသုံးလုံးပြောဆိုမှုတွေမှာအထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဘာသာမတူတူတွေကြမှာလည်းအတူရှင်တွဲနေထိုင်ရမှာမေတ္တာတရားလက်ကင်ထားကြဖို့အပြင်ရည်ရွယ်ချက်ရှိရှိသွေးထိုးလှုံ့ဆော်မှုတွေကိုအထူးသတိထားကြဖို့ကိုလည်းပန်ကြပါတယ်။လက်တလောသာသနာရေးဝန်ကြီးရဲ့အစွန်းရောက်ဘာသာတရားလို့စကားလုံးသုံးလုံးပြောဆိုခဲ့မှုအပေါ်မှာကြေညာချက်တွေထုတ်ပြန်ပြီးတော့အစ္စလာမ်အဖွဲ့တွေဘက်ကကန့်ကွက်ခဲ့ကြတယ်လို့သာသနာ့ရေးဝန်ကြီးဌာနဘက်ကလည်းပြန်ဖြေရှင်းခဲ့တာတွေရှိပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ဘာသာရေးလွတ်လပ်စွာကိုယ်ကွယ်ယုံကြည်မှုကိုဆိုးဆိုးဝါးဝါဖိနှိပ်နေတဲ့ကမ္ဘာတစ်ဝန်းကနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတနိုင်ငံဖြစ်တယ်ဆိုတာကို2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းဖော်ပြပါရှိထားတာဖြစ်ပါတယ်ဒီလိုအခြေအနေမှာတော့ကိုယ်ကွယ်ယုံကြည်ရာဘာသာမတူတူတွေစုပေါင်းနေထိုင်ရာမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်ပဋိပက္ခတွေမဖြစ်ပွားစေဖို့အထူးသဖြင့်အစိုးရဘက်တာဝန်ရှိသူတွေဘာသာရေးအထင်ကရခေါင်းဆောင်တွေရဲ့စကားလုံးသုံးလုံးပြောဆိုမှုတွေဟောပြောမှုတွေကိုအထူးသတိထားသုံးလုံးပြောဆိုကြဖို့အရေးကြီးတယ်လို့ဘာသာရေးကောင်းဆောင်တချို့ကသတိပေးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဥဆောင်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြစ်တာအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဗိမာန်ဥဆောင်စော်ဩရေးမှုဦးအေလွင်ကအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားမြစ်တာတရားကိုအခြေခံတဲ့လူပေါင်းအဖွဲ့အစည်းဖြစ်အောင်တည်ဆောက်ကြဖို့အရေးကြီးတဲ့အချိန်အခါဖြစ်နေပြီလို့အခုလိုပြောဆိုလိုက်ပါတယ
်ဘာသာပေါင်းစုံရှိနေတယ်ဆိုတာလည်းညှင်းလို့မရတဲ့အချက်တစ်ခုပေါ့နော်။ဒီဘာသာပေါင်းစုံကိုလည်းပဲတတ်နိုင်သလောက်ကြီးမြောက်ရမယ်ဆိုတာလည်းဖွဲ့စည်းပုံအခြေခံဥပဒေမှာကိုပါပါလေ။အဲ့ဒါအပြင်ကိုဗုဒ္ဓရဲ့တရားတော်မှာလည်းပဲမတူကွဲပြားမှုများကိုရှုတ်ချခြင်းကန့်ကွက်ခြင်းမလုပ်တဲ့အပြင်အားမြောက်အပြည့်အားမြောက်ပြုရမယ်ဆိုတာအာတောကမင်းကြီးရဲ့ကြောက်စာကြောက်စာလည်းအမှဆက်နေမှာဆိုအခြားဘာသာသာသနာများကိုကြီးမြောက်ခြင်းအပြင်ကိုယ်သာသနာကိုကြီးမြောက်ရရောက်တယ်အခြားဘာသာသာသနာများကိုနှိပ်ချရင်တော့ဖြစ်ရင်မိမိဘာသာသာသနာကိုကြာဆုံးအောင်လုပ်တာလည်းတူတယ်လို့မင်းမြတ်တော်ဘာကဒီလိုပြောထားတယ်ဆိုတော့အဲ့ဒီထုံလေးနှလုံးမူနိုင်ရင်တော့ကောင်းတာပေါ့နော်သို့တော်လည်းပဲဘာသာတရားကိုခုတုံးလုပ်ပြီးတော့ကအမျက်ထုတ်ခြင်းအတ္တမဝါဒီတစုကတော့ဖြစ်ရင်အဲ့လိုရိုးသားတဲ့ပြည်သူတွေကိုမှိုင်းတိုက်ပြီးတော့ကလမ်းလွဲရအောင်လုပ်နေတာတော့ရှိတယ်အဲ့တော့အဲ့ဒါကိုအခုလုံးဘာသာတရားတွေကိုတကယ်ယုံကြည်ကြည်ကိုင်းချင်ချင်ချင်းသုံးလိုက်နာနေတဲ့လူတိုင်းကစီစီလုံးလုံးနဲ့ဒါကိုပြန်လဲပြီးတော့ကျွန်တော်တို့ကာကွယ်ရမယ်။သာသနာကိုကာကွယ်ဖို့ဟာအဲ့ဒီနည်းနဲ့ကာကွယ်ဖို့ကျွန်တော်တို့အပ်ပါတယ်။မိမိဘာသာသာသနာမိမိချင်းမြတ်လို့တဲ့ဘာသာသာသနာကိုတော့မိမိကပြန်လဲပြီးတော့ကတလွဲနေရမှာအတုံးချနေတယ်။အဲ့တော့အဲ့ဒီအတ္တမဝါဒီကြီးဟာမြင့်မြတ်တဲ့တရားကိုမတရားအမှုတွေမှာတုံးချနေခြင်းကဒီကာကွယ်ရန်လိုအပ်ပါတယ်လို့ အဲ့လိုပဲကျွန်တော်ပြန်ပါလဲဆိုရင
်မြန်မာနိုင်ငံတွင်အစိုးရတက်မတော့ဘာသာသာသနာကိုဥဆောင်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့ဘာသာရေးကောင်းဆောင်တွေအနေနဲ့မိမိတို့တုံးလုံးနဲ့စကားလုံးဝေါ်ဟာရအပြောအဆိုတွေကိုဘာသာရေးတသက်မဟုတ်ပဲနိုင်ငံရေးနဲ့နှွဲပြီးတော့ရည်ရွယ်ချက်ရှိရှိစီယုံလှုံ့ဆော်နေတာမျိုးတွေမဖြစ်အောင်အထူးသတိထားကြဖို့ကိုလည်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်ကလည်းသတိပေးပြောဆိုပါတယ
်ဒီလိုအချိန်ကမှသူတင်တဲ့ဒီအနာကိုရရှိထားတဲ့အစိုးရရဲ့စစ်တပ်ကရတော့ဒီပုံပြီးမှတတိခါရမယ်လို့ကျွန်တော်အဲ့လိုပဲခံယူပါတယ်သူတို့ရဲ့အတုံးပြမှုတွေအပေါ်မှာပေါ့တော့အဲ့လိုဘာသာရေးကိုအဲ့လိုအတုံးပြရင်တော့အကောင်းဆုံးပဲဖြစ်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲကြံပြချင်ပါတယ်ဒါပေမဲ့တခါတည်းချက်ရင်ကျွန်တော်မြန်မာနိုင်ငံမှာကျတော့ဒီဘာသာရေးကိုနိုင်ငံရေးအနေနဲ့တော့လည်းကောင်းစီရေးဘက်မှာတော့လည်းကောင်းအတုံးပြခံနိုင်ရတဲ့အချိန်မှာဟောပေါ့တစ်ဖက်သက်ဟောပြောတာတွေအဲ့ဒီအမုန်းစကားများအပါဘောတော့အဲ့လိုမျိုးဟောပြောမှုတွေကရှိနေတာကိုကျွန်တော်တို့ဒီအခုလက်ရှိမှာတွေ့နေရတာပေါ့ဆိုတော့တကယ်တမ်းအမြစ်တရားကတော့အလုံးမြစ်တတရားမှာအခြေခံတဲ့အပေါ်မှာဟိုတော့ရင်တော့ပြဿနာမရှိဘူးပေါ့ဒါပေမဲ့ခုနကတော့အတုံးချခံလိုက်ရတဲ့အချိန်မှာကျတော့ဟိုပြင်းထန်မှုတွေပြိပခတ်တွေကိုဥတည်သွားတဲ့အခြေအနေမှာရှိတာပေါ့ဆိုတော့ကျွန်တော်တို့ခင်ဗျာအမြင်သက်ကနေပြောမယ်ဆိုရင်တော့ဟိုတိခခွလွတ်ချင်းတို့မြစ်တာတရားတို့ဆိုတာလှုပ်ဆောင်နေတဲ့နာကမှာလည်းအဲ့လိုပဲသွားမှာပဲလို့ကျွန်တော်အဲ့လိုယုံကြည်တယ
်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကရင်ပြည်နယ်ကမြန်ကြီးငူဆရာတော်ရဲ့အနိမဇာပနာအခမ်းအနားမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကနေဆရာတော်ကြီးတွေကိုလျှောက်ထားချက်တဲ့အစွန်းရောက်ဘာသာတရားလို့တုံ့နှုံပြောဆိုခဲ့မှုအပေါ်အစ္စလမ်ဘာသာရေးအဖွဲ့ပေါင်းစုံဘက်ကကန့်ကွက်ခဲ့ကြပြီးတော့ဥပဒေကြောင့်အရာအရေးယူပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဘက်ကတော့အစွန်းရောက်ဘာသာရေးလို့ရည်ရွယ်ချက်ရှိရှိတုံ့နှုံခဲ့တာမဟုတ်ပဲဘာသာအသီးသီးဤဘာသာရေးအယူအဆပြင်းထန်သူများလို့ညှို့ဆိုတုံ့နှုံခဲ့တာသာဖြစ်ကြောင်းနိုဝင်ဘာလ30ရက်နေ့ကပြန်လည်ဖြေရှင်းချက်ထုတ်ခဲ့ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ဟာမနေ့ညပိုင်းတုန်းကပဲ Texas ပြည်နယ် Houston မြို့ကနေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့အသက်64နှစ်အရွယ်ရှိပြီဖြစ်ပြီးသမ္မတဟောင်း Bush ဟာနှစ်ပေါင်း60ကြာတိုင်းပြည်အတွက်အမှုထမ်းခဲ့သူအဖြစ်နဲ့လည်းအများကလေးစားခံရသူတဦးလည်းဖြစ်ပါတယ်။ကွယ်လွန်သူသမ္မတဟောင်းရဲ့ဘဝအကြောင်းတစ်စီတစ်ဆောင်းကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
I, George Herbert Walker Bush, do solemnly swear.
American ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတအဖြစ်1989ခုနှစ်ဇန်နဝါရီလမှာသမ္မတ George H.W. Bush ကျန်းသစ္စာကျေးဇူးတာဝန်ယူခဲ့တာပါ။လူလတ်မှုတွေကဘာကြီးမှာတကြောပြန်မွေးဖွားဖို့ကျန်းသစ္စာကျေးဇူးပွဲမိန့်ခွန်းမှာတနေ့ကန်ချပြောကြားခဲ့သူသမ္မတ Bush ဟာသူတာဝန်ယူပြီးမကြာခင်1989ခုနှစ်နိုဝင်ဘာလထဲမှာပဲဂျာမနီနိုင်ငံကိုပိုင်းခြားထားတဲ့ဘာလင်တတိုင်းပြိုလဲတဲ့အဖြစ်နဲ့လဲကြုံခဲ့ရပါတယ်။မရှိမနှောင်းဆိုသလိုအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့ခေါင်းဆောင်မီခိုင်ကိုဗာချွန်နဲ့လဲတွေ့ဆုံခဲ့ပြီးမော်တာနိုင်ငံကထိပ်သီးဆွေးနွေးပွဲရလဲ1992ခုနှစ်မဟာဗျူဟာမြောက်လက်နက်လျှော့ချရေးသဘောတူညီချက်အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်နေလဲအတိအမှတ်ပြုခံခဲ့ရပါတယ်။
Not long ago, some believed that the weight of history condemned our two great countries.
ဒီကြခန်းနာလာတဲ့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ပြည်သူတွေဟာထာဝရရံပတ်တည်းအဖြစ်သမိုင်းချင်းသာတည်နေခဲ့တယ်လို့မကြသေးခင်အချိန်ထိတချို့ကယုံကြည်ထားခဲ့ကြပါတယ်။အခုအချိန်မှာတော့ခမည်းနဲ့ကျွန်တော်ရာဇဝင်ကိုစိန်ခေါ်ကြရမယ့်အချိန်ရောက်ပါပြီ
။အိမ်ပြည်မှာ၄နှစ်ကြာသမရတတန်တာဝန်ယူနေချိန်မှာပဲပနမခေါင်းဆောင်မူရီရာဇာမန်နျူအယ်နော်ရီယေကာကိုရာလူကဖေရှားတဲ့စစ်စင်ရေးကိုဆင်နွှဲခဲ့တယ်လို့အရှေ့လေပိုင်းဒေသကရင်းနှံပေါ်ကျော်သွားတဲ့ကိုဝိနိုင်ငံကိုတင်ပတ်ဖို့ကြိုးစားတဲ့အီရတ်အာနာရှင်ဆာရန်ဟူစိန်ရဲ့တပ်တွေကိုလည်းမောင်းထုတ်ခဲ့တာပါ
And tonight America and the world have kept their word
ဒီညမှာအမေရိကန်နဲ့ကမ္ဘာကြီးကကတိပေးထားတဲ့အတိုင်းဖြစ်လာခဲ့ပါပြီ
တကယ်တော့ကွယ်လွန်သူသမ္မတဘုရှာအင်ပီရောမှာတာဝန်မယူခင်ကတိုင်းပြည်တာဝန်တွေကိုအစဉ်တစိုက်ထမ်းဆောင်ခဲ့သူဖြစ်ပါတယ်1942ခုနှစ်အသက်18နှစ်ပြည့်တဲ့အချိန်မှာပဲရေတပ်ထဲဝင်ခဲ့ပြီးနောက်တစ်နှစ်ကြာရေတပ်မှာအသက်အငယ်ဆုံးလေယာဉ်မှူးလည်းဖြစ်လာခဲ့တာပါတိုက်လေယာဉ်မှူးအဖြစ်ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်နေပေါ်အကြီးဆုံးအောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ဖိလစ်ပိုင်ပင်လယ်ပြင်ကလေကြောင်းတပ်ပွဲမှာလည်းဆင်နွှဲခဲ့ပါတယ် 1945 ခုနှစ်မှာဘာဘရာ PS နဲ့လက်ထပ်ခဲ့ပြီးစတင်မာလာထဲမှာပဲရေတက်ကအနားယူခဲ့တာပါ1948ခုနှစ်မှာရေတက်သူကဘွေးရခဲ့ပြီးတဲ့နောက်မိသားစုနေထိုင်ရာ Texas ပြည်နယ်ကရေနံလုပ်ငန်းမှာအလုပ်လုပ်ခဲ့ပါတယ်1962ခုနှစ်မှာ Harris County Republican Committee ဥက္ကဋ္ဌဖြစ်လာပြီးနှစ်နှစ်ကြာမှထက်လွှတ်တော်အမတ်ဖြစ်နေရှင်ပြိုင်ခဲ့ပေမယ့်အောင်မြင်မှုတော့မရခဲ့ပါဘူးသမ္မတ Richard Nixon လက်ထက်1982ခုနှစ်မှာတော့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဖြစ်နေလဲတာဝန်ယူခဲ့ဘူးလို့သမ္မတ Gerald Ford လက်ထက်1984ခုနှစ်မှာတော့တရုတ်နိုင်ငံမှာ American ဆက်ဆံရေးယုံအကြီးအကဲဖြစ်နေလဲတာဝန်ယူခဲ့ပါတယ်1986ခုနှစ်မှာတော့ American ဘိုးထောက်လိုင်းရေး Agency CIA အကြီးအကဲဖြစ်လာခဲ့ပြီး1989ခုနှစ်မှာသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုကြီးညာခဲ့ပေမယ့် Republican Party ရဲ့ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရတဲ့အတွက် 1980 ပြည့်မှာ Ronald Reagan နဲ့အတူဒုသမ္မတလောင်းအဖြစ်ပူးတွဲရှင်ပြိုင်ရမှာအနိုင်ရခဲ့ပါတယ်1989ခုနှစ်မှာ42ယောက်မြောက်သမ္မတဖြစ်လာခဲ့ပြီးနောက်တစ်ချိန်ပြန်လည်အရွေးခံမှုရှင်ပြိုင်ခဲ့ပေမယ့် Bill Clinton ကိုရှုံ့နှိမ်ခဲ့ရတာပါ Virginia ပြည်နယ်သမ္မတရေးရာလေးလာရေးဌာနညွှန်ကြားရေးမှူး Barbara Perry ကတော့ကွယ်လွန်သူသမ္မတဟောင်းဘွတ်ရှ်ပေါ်ချစ်ခင်လေးစားမှုတွေဟာတိုင်းတာလို့မရတဲ့အကြောင်းပြောပါတယ
် You'll see a great outpouring of love and affection and respect and people will look back at his presidency with great fondness and respect
ချစ်ခင်လေးစားမှုတွေအကြီးအကျယ်ပြတာတာတွေ့ရပါလိမ့်မယ်သူ့ရဲ့လက်ထက်မှာကြီးမားတဲ့အကျဉ်းအားတရားနဲ့လေးစားမှုတွေကိုလည်းလူတွေကပြန်ပြီးတော့သတိရကြပါလိမ့်မယ်သူကဒုတိယကမ္ဘာစစ်ကိုကြုံခဲ့ပြီးတဲ့နောက်ဆုံးသမ္မတနဲ့တကယ်စစ်ပြန်တရေကောင်တယောက်ဖြစ်နေလဲအမှတ်ရနေကြမှာပါ
2012ခုနှစ်မှာတော့သမ္မတဟောင်းဘွတ်ရှ်ဟာအဲ့ဒီအချိန်တုန်းကသမ္မတဘရက်အိုဘားမားကချီးမြှင့်တဲ့အမေရိကန်မှာအရက်သားတွေကိုသမ္မတကပေးရတဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုကိုရရှိခဲ့ပါတယ်။သမ္မတဟောင်းကွယ်လွန်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်သာမကသမ္မတဟောင်းကလင်တန်နဲ့အိုဘားမားတို့ကလည်းဝန်ထမ်းကြောင့်ပြောကြားခဲ့ကြသလိုတိုင်းပြည်အတွက်မဆုတ်မနစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်နေလဲချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးနဲ့မြန်မာနိုင်ငံတွင်းအခွင့်အရေးအခြေအနေတွေကနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုဓာတ်ရိုက်ရိုက်ခတ်မှုတွေဖြစ်နေတာကြောင့်အစိုးရအနေနဲ့ဒီကိစ္စကိုအလေးထားပြီးတော့ပါပါနဲ့နဲ့ကင်တွယ်ဖို့လိုတယ်လို့နိုင်ငံရေးလေလာသူတွေကပြောပါတယ်တခါနိုင်ငံတကာရဲ့ယုံကြည်မှုကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုအဆုံးဖြတ်ပေးတာမို့နိုင်ငံတွင်းအလုပ်ကိုင်အခွင့်အလမ်းနဲ့နိုင်ငံသားတွေရဲ့အထူးသဖြင့်အခြေခံလူတန်းစားတွေရဲ့နေရှင်ဘဝတွေကိုအများကြီးတက်ရောက်မှုရှိစေတာပါမြန်မာနိုင်ငံရဲ့အခြေအနေကရောဒီလိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေခိုင်ခိုင်မာမာရှိစေဖို့အနေထားရောက်နေပါသလားဆိုတာကိုတော့မြန်မာတခွင်အစီအစဉ်မှာကိုကောင်းမြတ်ဖြူတင်ပြပေးထားပါတယ်
ဥရောပသမဂ္ဂ EU အနေနဲ့တော့မြန်မာနိုင်ငံကို2013ခုနှစ်ကစလို့လက်နက်နဲ့ဆက်ဆက်ပစ္စည်းတွေကလွယ်လို့တခြားပုဂ္ဂိုလ်တွေကိုကုန်သွယ်မှုအထူးခွင့်ရေးပေးခဲ့ပြီးအဲ့ဒီအခွင့်အရေးအရမြန်မာနိုင်ငံရဲ့ပုဂ္ဂိုလ်တွေဥရောပသမဂ္ဂကိုတင်ပို့တဲ့အခါအခွင့်ကင်းလွတ်ခွင့်ရရှိခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆိုတဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေနိုင်ငံတွေကလှုပ်ရှင်အလုပ်သမားတွေရဲ့လုပ်ငန်းခွင့်အခြေအနေတွေဆက်ဆံရေးတွေစာရီပေါ်မှာပြန်လည်စီးစစ်တုံးသက်လေ့လာဖို့အတွက် EU ကုန်သွယ်မှုအခွင့်အရေးစီးစစ်လေ့လာရေးအဖွဲ့ကမြန်မာနိုင်ငံကိုအော်တိုဘားလာနောက်ဆုံးပတ်တုန်းကလာရောက်ခဲ့ပါသေးတယ်။မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေး GSP ကိုဥရောပသမဂ္ဂ EU ကပြန်လည်ရုပ်သိမ်းလိုက်ရင် EU ဈေးကွက်ကိုညှော်မှန်းပြီးလာရောက်ရင်းနှီးမြှုပ်နှံမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍကဝင်ရောက်မှုတုတ်ဆိုင်သွားနိုင်တယ်ဆိုပြီးတော့လည်းခံမှန်းမှုတွေရှိနေပါတယ်။ဒါကြောင့်လောက်ကန်ခွင့်လန်းတွေကိုရင်းနှီးမြှုပ်နှံမှုကဏ္ဍကအကောင့်ထည့်ဖို့နေတာကြောင့်အလောက်ကန်ခွင့်လန်းနေတော့တာနဲ့တပြိုင်တည်းဆင်းရဲမွဲတေမှုတွေလည်းမြင့်တက်လာမှဖြစ်တာကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုထိခိုက်တောင်နှင်းမှုတွေဖြစ်ပေါ်လာစေနိုင်မှာပဲဖြစ်ပါတယ်
။အခွင့်အရေးပေါ့နော်ဒီကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေးဆိုတာဟိုအမြဲအရေးကြီးပါတယ်။အထူးသဖြင့်အင်္ဂလိပ်စီကဒီ CMP လို့ခေါ်တဲ့လက်ခစားလုပ်ငန်းတွေကနေဖွင့်လာတဲ့ကုန်ပစ္စည်းတွေကိုဟိုဝယ်ယူတဲ့နိုင်ငံအများဆုံးက EU ဖြစ်ပါတယ်။နောက်ပြီးတော့အမေရိကန်ပေါ့နော်ဂျပန်ပေါ့နော်ကိုရီးယားပေါ့ဒီလိုရှိပါတယ်။ရှိတဲ့အခါကျတော့ EU ရဲ့ဝယ်လို့အားဟာအမှန်တမ်းများပါတယ်။ဒါကြောင့်သူစီက GSP ရမယ်ဆိုရင်အင်္ဂလိပ်ရဲ့ပြည်တွင်းမှာရှိတဲ့ဒီ labor intensive လုပ်ငန်းတွေဟာအများကြီးဟိုအသက်ရှူချောင်းမဲ့အခြေအနေရှိပါတယ်။အရင်တုန်းကဆန်ရှင်တွေရှိခဲ့တယ် GSP လည်းပိတ်ခဲ့တယ်တော်တော်အင်္ဂလိပ်တော်တော်လေးဒုက္ခရောက်ခဲ့ပါတယ်။စိတ်ဝင်နေပိတ်ကုန်တယ်။အလုပ်သမားတွေအလုပ်လည်းမဖြစ်ကုန်တယ်။တကယ်တော့ဟာဟိုတိုင်းပြည်ကိုဟာဟိုကျွန်တော်ပညာပေးခြင်းလို့ဒီလို GSP ပိတ်တယ်ဆန်ရှင်လုပ်တယ်ဆိုတော့တိုင်းပြည်ထိခိုက်နေနာတာတဲ့အတူအဓိကတော့အစိုးရထိခိုက်နေနာတာတဲ့အခြေခံလူကန်းစားပေါ့နော် ဒီအောက်ခြေလူတန်းသားတွေအများကြီးဒုက္ခရောက်ပါတယ
်။အယူကကုန်သွယ်မှုအခွင့်အရေးပေးတဲ့အခါမှာတော့လူအခွင့်အရေးလေးစားမှုအလုပ်သမားအခွင့်အရေးလေးစားမှုစတဲ့လူမှုစီးပွားရေးပတ်ဝန်းကျင်ပေါ်အကျိုးပြုနိုင်တဲ့အချက်ပေါင်း20ချက်ကိုအခြေခံပြီးပေးရခဲ့တာဖြစ်ပါတယ
်။အဲကျွန်တော်မြင်ကတော့နော်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာနော်အမေရိကန်ပြည်ထောင်စုအပါဝင်ဥရောပသမဂ္ဂအပါဝင်အနောက်နိုင်ငံတွေရဲ့ထောက်ခံမှုနဲ့ယုံကြည်မှုဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့နော်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအပါဝင်အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံနဲ့မြန်မာအစိုးရနဲ့မြန်မာတပ်မတော်နဲ့နော်ဟိုပုံမူကြဲကြဲပြန့်ပြန့်ထိတွေ့နော်ဆက်ဆံဆွေးနွေးညှိနှိုင်းအပြေရှာနိုင်ဖို့လိုအပ်တယ်လို့မြန်မာအစိုးရနဲ့မြန်မာတပ်မတော်ကလည်းပဲနော်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအပါဝင်အနောက်နိုင်ငံတွေနဲ့နော်ဒီတက်ပို့ပြီးတော့ကြဲကြဲပြန့်ပြန့်နော်ညှိနှိုင်းဆွေးနွေးထိတွေ့ဆက်ဆံပြီးတော့ဆောင်ရွက်ဖို့အရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်။2019လုံကတော့မြန်မာနိုင်ငံကနေ EU ကိုတင်ပို့တဲ့ပုဂံရဲ့ 82.2% ကိုင်းလုံးဟာထယ်ကျုပ်လုပ်ငန်းတွေကဖြစ်ပြီးအဲ့ဒီလုပ်ငန်းဟာမြန်မာနိုင်ငံမှာအလုတ်ကန်ခွင်လန်းတိုးတက်မြန်မာရေးအတွက်ဖန်တီးပေးနေတဲ့ကဏ္ဍတစ်ခုဖြစ်ပြီး EU ဟာမြန်မာနိုင်ငံရဲ့တတိယအကြီးဆုံးပုဂံဒေတာတစ်ခုဖြစ်နေပါတယ်
။သူတို့ကယူရချက်ကအနာနာကဒီဘူးတော်မောင်တော်ဒေတာမှာလူခွေရွှေချိုးဖောက်မှုတွေရှိတယ်။အဲနောက်တစ်ခါကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာလူခွေရွှေချိုးဖောက်မှုတွေရှိတယ်ဆိုတော့စွပ်စွဲချက်တွေကြောင့်ဒီလူခွေရွှေချိုးဖောက်မှုတွေရှိတယ်ဆိုတော့စွပ်စွဲချက်ကြောင့်ဒီ GSP ကိုပိတ်မယ်ဆိုတော့တဘောဖြစ်ပါတယ်။အဲ့တော့သူတို့ကဒီလူခွေရွှေချိုးဖောက်မှုတွေရှိတယ်ဆိုတော့ဘယ်အထောက်အထားနဲ့စွပ်စွဲတာလဲဆိုတော့လည်းပြန်ပြီးတော့ကြည့်ဖို့လိုပါတယ်။ရတဲ့အထောက်အထားကတော့ခိုင်မာရဲ့လားတင်ကြရဲ့လားမှန်ကန်ရဲ့လားမျှတရဲ့လားဒါတွေလည်းပြန်ကြည့်ဖို့လိုပါတယ်အစိုးရကိုသူတို့လူလားချက်ကိုမလိုက်ရောရင်ခမပြည်သူလူထုကိုကျွန်တော်တို့ဒုက္ခပေးမယ်ဆိုတဲ့ပုံစံမျိုးကိုချိန်ချောက်တယ်လို့ပဲအင်္ဂယ်လို့ကမြင်ပါတယ်တကယ်လို့ GSP ဒါပိတ်လိုက်မယ်ဆိုရင်သူတို့ပြောတဲ့လူခွန်ရေးချိုးဖောက်တယ်ဆိုတာအင်္ဂယ်လို့ဘက်ကတော့မရေရာမတင်ကြတဲ့ဆွဆွဲချက်လို့ယူဆပါတယ
်အထက်ချုပ်လုပ်ငန်းမှာလုပ်ကန်နေတဲ့အလုပ်သမားဦးရေဟာလည်း၄ဒိန်နီပါချိန်မြင့်တဲ့အထက်လေးလုပ်ငန်းက၃ဒိန်ကျော်နဲ့ကျေးအင်းနဲ့တေချုပ်လုပ်ငန်းမှာလုပ်ကန်နေတဲ့အလုပ်သမားဦးရေကတော့9000နီးပါးရှိနေပါတယ်။ဒါကြောင့် EU ကကုန်သွယ်မှုအထူးခွင့်ရေးကိုရုပ်သိမ်းလိုက်မယ်ဆိုရင်တော့အဲ့ဒီကဏ္ဍတွေမှာလုပ်ကန်နေတဲ့အလုပ်သမားတော်တော်များများအတွက်အခက်တွေ့သွားစီမှာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေတာပါ။ဒါကြောင့်ဒေါက်တာရံမျိုးသိန်းကတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့စိန်ခေါ်မှုတွေရှိလာတဲ့အခါဆက်ဆံရေးအတိုင်းဝန်းကိုအခုထပ်ပို့ပြီးချဲ့ထွင်ဖို့လိုအပ်နေတယ်လို့လည်းအခုလိုသုံးသပ်ထားပါသေးတယ်။
လက်ရှိပေါ်လေကျွန်တော်တို့ဒီကုန်သွယ်မှုအထူးအခွင့်အရေးပေးထားတဲ့အနေအထားပေါ်မှာသူပြန်သုံးသပ်တဲ့သဘောလို့ကျွန်တော်မြင်နေ။ဒါပေမဲ့ခုနပြောသလိုဟိုဥရောပသမဂ္ဂအပါဝင်အနောက်နိုင်ငံတွေကနော်ဟိုချင်းကတ်တဲ့အခါမှာသူတို့ကသူတို့ရဲ့လုပ်ပိုင်ခွင့်နော်သူတို့ရဲ့အမြင်ပေါ်ကနေချင်းကတ်တာမျိုးဖြစ်တယ်။အဲ့ဒီအခါမှာကျွန်တော်တို့မြန်မာနိုင်ငံဘက်ကလည်းပဲကျွန်တော်တို့ရဲ့နော်ဟိုသုံးသပ်တဲ့ပုံစံကျွန်တော်တို့ရဲ့ရှုမြင်တဲ့ပုံစံနောက်ကျွန်တော်တို့စိတ်မှာရှိနေတဲ့အထောက်အထားတွေဒါရင်းနဲ့ကျွန်တော်တို့ကသူတို့ကိုတော့ကြဲကြဲပြတ်ပြတ်ထိထိရောက်ရောက်ညှိနှိုင်းဆွေးနွေးပြီးတော့ဟိုရှင်းလင်းနိုင်ဖို့အရေးကြီးတယ်လို့မြင်တယ်။တကယ်တမ်းကတော့ဟိုနိုင်ငံတကာဆက်ဆံရေးမှာတော့စိန်ခေါ်မှုတွေအကျက်တဲတွေဆိုတာကနေ့တူဝါဖြစ်နေတဲ့ကိစ္စတွေပဲ။ဒါပေမဲ့အဲ့ဒီလိုစိန်ခေါ်မှုတွေအကျက်တဲတွေမြင့်တက်လာလေလေနော်မြန်မာအစိုးရအနေနဲ့ကနိုင်ငံတကာအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံမှုကိုချဲ့ထွင်ဖို့လိုအပ်လေလေလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
EU ကုန်သွယ်မှုအခွင့်အရေးစစ်စစ်လေ့လာရေးအဖွဲ့ဟာမြန်မာနိုင်ငံကိုအောက်တိုဘာ28ရက်နေ့ကနေ31ရက်နေ့အထိ3ရက်ကြာလေ့လာရေးခရီးအဖြစ်လာခဲ့ပြီးအဲဒီလိုလာရောက်ခဲ့တာမှာတော့မြန်မာနိုင်ငံကဒေတာတချို့မှာအာရမခိုင်းစင်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့ဆိုတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတာအသင်းအဖွဲ့တွေလွတ်လွတ်လပ်လပ်ဖွဲ့စည်းတာနဲ့လုံသမတ်သမတ်ကနေအလို့ရှင်ဆက်ဆံရေးစတာတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာခသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ1ရက်နေ့စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 တို့ကနေည 10:00 ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံကရပ်ဖက်ဖွဲ့စည်းရေးတက်ကြွလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။ရပ်ဖက်လူမှုဖွဲ့စည်းရေးနဲ့လှုပ်ရှားတဲ့သူတွေပေါ်ဖိနှိပ်မှုတွေရှိနေသလား၊ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရပ်ဖက်ဖွဲ့စည်းရေးလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍဘလောက်ထိရေးပါတယ်လဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဆွေးနွေးပွဲအတွက်ပင်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်။ဟိုရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ဦးဆောင်နေသူတွေဖြစ်ကြတဲ့ဒီညီမချင်းမြန်မာဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းနောက်နိုင်ငံရေးကြီးကြပ်များကွန်ကြီးဆော့ရှောက်ရေးအသင်း AAPP ရဲ့တွဲဖက်တွင်းရင်မှုဥပဒေကြီးတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်။ဆိုတော့ဒီတစ်ပတ်ထဲမှာပဲထုတ်ပြန်လိုက်တဲ့ရပ်ဖက်လူခွင့်ရေးလှုပ်ရှားမှုဖွဲ့ Civic Cast ရဲ့အစီအစဉ်ခန်းစာမှာတော့ဒီမြန်မာနိုင်ငံကရပ်ဖက်လူမှုဖွဲ့စည်းရေးနဲ့ဟိုတက်ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုတွေရှိနေတဲ့နိုင်ငံဖြစ်နေသတ်မှတ်ထားပြီးတော့စစ်ဆေးရေးလက်ထက်ကအခြေအနေမျိုးတော့ဥတည်နေပြီဆိုပြီးတော့လက်သတိပေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ကိုဘိုးကြီးကလည်းဒီရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ကိုကျဦးဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တကယ်ပဲဒီလိုအခြေအနေမျိုးတွေကိုဥတည်နေတဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုးကြီးအရင်ဆွေးနွေးပြပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာရပ်ဖက်လူအဖွဲ့အစည်းတွေမှာအထူးသဖြင့်တော့ဒီငြိမ်းချမ်းစွာလှုပ်ရှားနေတဲ့လှုပ်ရှားမှုတွေကိုတော့ဥပဒေအရဒီတင်းကြပ်မှုတွေပို့ပြီးတော့ရှိလာတာမျိုးကိုကျွန်တော်တို့တွေ့ရတယ်။နောက်အဲ့လိုပဲဒီမှတ်ပုံတင်တဲ့အခါမျိုးတွေမှာလည်းဒီသူတို့ဒီအစိုးရဘက်အထူးသဖြင့်တော့ပြည်ထောင်စုဝန်ကြီးဘက်ကနေပြီးတော့သူတို့စဉ်းစားထားတာကလူမှုရေးဆန်တဲ့အဖွဲ့တွေကိုပဲမှတ်ပုံတင်ပေးပြီးတော့ဂျန်တဲ့လူခွင့်ရေးဆန်တဲ့အဖွဲ့တွေကိုမှတ်ပုံတင်နေတဲ့အခါမှာတော့အတော်လေးကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့ရတာမျိုးတွေရှိပါတယ်။ဒါတွေကတော့ဥပဒေအရတင်းကြပ်တဲ့အခါမျိုးတွေဥမာတချို့ဆိုလို့ရှိရင်ငြိမ်းချမ်းစွာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေဆိုလို့ရှိရင်ကျွန်တော်တိုင်းနဲ့မှာတော့မနေရတချို့ကအခုချိန်ကြီးလွတ်လပ်စွာဆန္ဒပြတဲ့ကိစ္စမျိုးတွေကိုလုပ်ခွင့်မပေးဘဲနဲ့တားဆီးတာမျိုးတွေလည်းရှိရတယ်။နောက်အဲ့လိုပဲတက်ကြွလှုပ်ရှားနေတဲ့သူတွေနောက်တက်ကြွကြွဒီလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေအတွက်လည်းထောင်သွင်းချင်းကြခံနေရတာမျိုးတွေလည်းရှိပါတယ်။ဒီအခြေအနေကိုကြည့်ရဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးစိုးရိမ်စရာရှိတဲ့အနေအထားမှရှိတယ်လို့သုံးသပ်လို့ရပါမှာပါ။
โอเคဆိုတော့ဒီစစ်စိုးရရဲ့လက်ထက်မှာတော့ဒီနိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပေါ့လေသူတို့ ਨੇ ဟိုစန့်ကျင်နေထင်လို့ရှိရင်လက်ခံလေးမရှိတာထုံးစံပေါ့လေဒါပေမဲ့အခုကအရသာစိုးရဒီဒီမိုကရေစီအခွင့်အရေးတွေအတွက်ကြိုးပမ်းခဲ့တဲ့စိုးရလက်ထက်မှာပါဒီလိုပုံစံမျိုးဖြစ်နေတာကဟိုအဓိကဘာကြောင့်လဲဘာလို့စိုးရိမ်နေကြလို့လဲ
ဆိုတော့အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအရသာစိုးရဖြစ်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံရဲ့ဂျန်နီယာကိုထိန်းချုပ်နေတာကစစ်တပ်ကထိန်းချုပ်နေတာလို့ကျွန်တော်တို့ပြောလို့ရပါတယ်သူတို့ထွေအုပ်တို့ရဲတို့တောက်လန်းရဲတို့ဒီလိုအဓိကကြတဲ့ဒီဘီရိုကရေစီရန်ကြီးကစစ်ဆိုးရလက်ထက်မှာပဲရှိစစ်ဆိုးရလက်အောက်မှာပဲရှိနေတာကိုကြည့်ရင်အပြင်မြန်မာနိုင်ငံကစစ်ဆိုးရကပဲဆက်ပြီးတော့အုပ်ချုပ်နေတယ်စစ်ဆိုးရကပဲစီမံခန့်မှန်းမှုတွေအများစုကိုလုပ်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါကြောင့်မို့ဒီလိုအထွေအခေါ်တွေပြောင်းဖို့ဆိုတော့ကလည်းဒီလိုလူတွေကပြောင်းမှကျွန်တော်တို့အထွေအခေါ်ကပြောင်းလို့ရမှာပါ။နောက်ဒီလိုလူတွေကိုမပြောင်းနိုင်သေးဘူးအဆိုးရကဘီရိုကရေစီရန်ကြီးကိုမခံတွယ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတွေကိုပြုပြင်ပြောင်းလဲဖို့တော့အရန်ဟိုစူးစမ်းရအောင်ပါပ
ါ Okay ဆိုတော့နောက်တစ်ချက်ကရောဟိုဘယ်လိုပြောဒီလိုရန်နေရာအပြင်ပေါ့လေဟိုဒီအခုလက်ရှိဒီအရသာအစိုးရဖြစ်လာရဆိုရင်မဲ့ဆော့ဆော့ကိုပိုကြီးတို့ပြောတယ်ပေါ့လေလူမှုရေးအဖွဲ့အသင်းဖွဲ့ဆိုလူမှုရေးအသင်းဖွဲ့ပဲဟိုခေါင်းဆောင်မှာရှောက်တယ်ဆိုတော့ဒီလူမှုရေးပဲလောက်ရမယ်နိုင်ငံရေးဆိုတာပါမလားဆိုတော့ဒီနိုင်ငံရေးဆိုတဲ့ခေါင်းစဉ်ကိုဟိုဘာကြောင့်စိုးရိမ်နေကြတာလဲဒါကဒီအစိုးရကပဲစိုးရိမ်နေတာမျိုးလားဒါမှမဟုတ်ဒီအနာဝင်ဖွဲ့စည်းဒီဖွဲ့ဒီအစိုးရရန်နေရာတိဆောက်ပုံကြီးဖြစ်နေရလားဒီနိုင်ငံရေးဆိုတဲ့ဝေါ်ဟာရကိုစိုးရင်ကြောင်းကြမှုอ่ะ
တချို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတော့ကိုအတိတ်ပဲဖွင့်ဆိုတဲ့အခါမှာတော့နားလည်မှုတွေလိုရနေတာမျိုးတွေတော့အများကြီးရှင်းနေပါတယ်ဆိုတော့ဥပမာအမေရိကန်နိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ကိုအတိတ်ပဲဖွင့်ဆိုထားတဲ့ပုံစံကတစ်မျိုးဒီအာဏာရှင်ဆန်ဆန်နိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်ကို ဒိဗ္ဗဖွင့်တဲ့ပုံစံကတမျိုးဖြစ်နေတာမျိုးကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်တော့ဒီအစိုးရဘက်ကြီးလွှတ်တော်ဘက်ကြီးနောက်ဒီတကယ်လုံခြုံရေးတာဝန်ယူရတဲ့စစ်တပ်ဘက်ကြီးပေါ့တမလို့ကောင်းတော့မလို့သူတို့ရဲ့နားလည်မှုကအစိုးရကိုဝေဖန်တယ်ဆိုလို့ရှိရင်ဒါကအစိုးရကိုအကြီးညိုပြစ်အောင်လုပ်တာဆိုတော့စဉ်းစားချက်မျိုးကိုသူတို့တော်ယူစဉ်းစားတယ်မျိုးတွေ့ရတယ်အမေရိကန်မှာဆိုလို့ရှိရင်တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆဲပဲဆဲသူ့ပုံစံသူ့ပုံကိုကျွန်တော်တို့ရုပ်တုလုပ်ပြီးတော့ကန်ပဲကန်ကန်ဒီလိုမျိုးပြောဆိုလာတွေကိုအမေရိကန်မှာတော့ခွင့်ပြုလာတာမျိုးတွေရှိတယ်။နောက်ရှောင်းတခွင်ဟိုတရင်မပို့ပဲနဲ့ဒီဆန္ဒပြတဲ့အခါမှာလည်းအမေရိကန်လိုနိုင်ငံမျိုးနောက်ဒီမိုကရေစီနိုင်ငံမျိုးတွေမှာတော့ဖမ်းဆီးလို့မရှိပါဘူး။ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဟိုပုံမှန်18တို့ဒီ19တို့နဲ့ဖမ်းဆီးနေတာမျိုးတွေအခုချိန်ကြီးရှိနေတော့ပါပဲ။သူတို့ကကြတော့ဒီခေါင်းဆောင်မင်းကြီးအနေနဲ့ကလည်းဒီမိုကရေစီရဲ့တံပိုးတွေကိုပို့ပြီးတော့လေ့လာဖို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်
။ဟုတ်ကဲ့ပါကိုဘိုးကြီးဆွနေပြတဲ့ကျေးဇူးပါ။ကျွန်တော်အခုဒီဆွနေဘွက်အတွက်ကိုဟိုဖိတ်ခေါ်ထားတဲ့ဥအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်လို့လောလောဆယ်မရသေးတဲ့အတွက်ကျွန်တော်တို့ဒီကျွန်တော်ဆွနေဘွက်မှာပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုကျွန်တော်လှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တာချီလေးမျိုးကဥတင်နယ်ဖြစ်ပါတယ်။ဥတင်နယ်သဘောထားလဲဆွနေကျင်တာပဲဖြစ်ဖြစ်မင်းမြင်ကျင်တာပဲဖြစ်ဆွနေမင်းမြန်လို့ရပါတယ်ဥတင်နယ်
ဟိုကျွန်တော်တတိလေးကဥပ္ပေနေပါခင်ဗျာဟိုကျွန်တော်ကတော့ဒီဟိုအရက်ဖက်အဖွဲ့ကြီးတွေရဲ့ဘလို့ခန်းကနာပါဝင်စီတင့်တယ်လဲဆိုတဲ့ခန္ဓာမှာကျွန်တော်တို့ကတော့ဟိုလက်ရှိကျွန်တော်ကြုံတွေ့နေရတယ်ဟိုတတိပုဖို့ကြီးခန္ဓာနဲ့ကျွန်တော်တို့ဒီကမှာကြုံတာနဲ့ပတ်သက်လို့လည်းကျွန်တော်ရှင်းနေကြပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဒီအစိုးရရဲ့ public ရဲ့ဟိုအရက်ဖက်အဖွဲ့ကြီးတွေရဲ့ပူးပေါင်းမှပဲဟိုအဆင်ပြေမယ်လို့ဟိုကျွန်တော်တို့ကလည်းယူဆပါတယ်ခင်ဗျာဒီရက်ဖက်ဘက်ကြီးတွေရဲ့လုပ်ရက်တွေကအစိုးရနဲ့ဟို public ကလုပ်ငန်းရှင်တွေကိုပြည်သူနဲ့ဟိုထိတ်တိုက်တွေ့အောင်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့ဖက်ပြမှာတွေ့ကြုံရတယ်ခင်ဗျာဒီရက်ဖက်ဘက်ကြီးတွေကိုဒီရက်ဖက်ဘက်ကြီးတွေဆိုတဲ့ CSO အဖွဲ့တွေကိုကျွန်တော်တို့ကဟိုပြိမိတ်တာမဟုတ်ဘဲနဲ့ဒီလိုတို့ဆုံးလုပ်မှားတဲ့အခါကျတော့ဒီအစိုးရနဲ့ဒီ public ကလုပ်ငန်းရှင်ပိုင်းမှာအဆင်မပြေတာတွေရှိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒ
ီအတူပုံမျိုးတိုင်းပါဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပြောပါဦးတင်နဲ့ပြောပါဟုတ်ကဲ
့ဟိုတင်းစားတဲ့အတူတူပေါ်မှုဆိုင်ရာမှာပြင်းမြင်ပါသွားတယ်ဒီအရက်ပဲဖွဲ့ပြီးတွေကကျွန်တော်တို့နဲ့ဒီပူပေါင်းဆောင်ရွက်ဖို့လိုပါတယ်ခင်ဗျာသူတို့ကလက်ရှိအခြေအနေမှာတော့ဒီပြည်သူကိုနောက်ကျန်နေပြီးတော့မြောက်ပင့်ပေးပြီးတော့မလုပ်သင့်မလုပ်တိုက်တဲ့အလုပ်တွေလုပ်တယ်လို့ကျွန်တော်တို့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒ
ါဖွဲ့ပြီးနဲ့လုပ်ငန်းရှင်တွေကိုနောက်ပြီးတော့ဒီဒုတိယဖွဲ့ပြီးကလုပ်ငန်းရှင်တွေနဲ့အစိုးရကိုဒီလိုနဲ့ထိတ်တိုက်ပြေးအောင်ပြီးတော့မြောက်ပြင်ပြီးတော့ဆောင်ရွက်နေတဲ့ခါကျတော့ဒီပုံပြကြတဲ့အစိုးရမှာအခက်အခဲတွေရှိဆုံးပါလေတွေ့နေတာပေါ့ဗျာဥပမာအားဖြင့်တော့ကျွန်တော်ဒီစတိလေးမျိုးနယ်နဲ့တန်လျင်ရှိချမ်းမှာဆိုရင်ဒီတန်လျင်သစ္စာလိုနေသမားအလုပ်သမားဖွဲ့ပြီးနောက်တစ်ခါနေသမားသမဂ္ဂသူတောင်းတဲ့ဖွဲ့ပြီးတွေကတော့အဲဒီအစိုးရနဲ့ပူးပေါင်းတာတွေလုပ်ငန်းရှင်နဲ့ပူးပေါင်းတာတွေမဟုတ်ဘဲနဲ့ဒီကြဆောင်ရွက်တဲ့ခါကျတော့ဒီလိုလိုရတရားကျွန်တော်တို့ဒီမှာဒီလိုခက်ခဲဖြစ်နေပါလားခင်ဗျာ
ဟုတ်ကဲ့ဥတင်ရဲဒါတော့ဥတင်ရဲဒီလုပ်ငန်းရှင်တူဦးတင်နဲ့ CSO တွေနဲ့တွေ့ရတဲ့ဟိုအတွေ့အကြုံခက်ခဲဟိုပြောသွားတာကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုဘိုးချီကိုပြန်ဆွေးနွေးစေချင်ပါတယ်ဆိုတော့ဒီလိုကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေတိုင်းပြည်ထဲမှာအားကောင်းလာဖို့လိုရလိုရဆိုရင်လည်းပဲတစ်ဖက်မှာဆော့ဆော့ကပြောသလိုပေါ့လေပြဿနာကိုပိုကြီးထွားအောင်အားပေးသလိုအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အနေမျိုးတွေရှိနေသလားကိုဘိုးချီဆွေးနွေးပြပါဦးခင်ဗျာ
အတိအကျတော့ကျွန်တော်တို့အစိုးရရဲ့လုပ်ငန်းရှင်တွေရဲ့ပေါ့ဒီကပွန်လင်းမြင်တော်မှုတွေရှိဖို့လိုပါတယ်လုပ်ငန်းတစ်ခုခုကိုမလုပ်ခင်ပါတဲ့ကောကဒီလုပ်ငန်းတစ်ခုလုပ်လာလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရမယ်စိုးကောင်းကျိုးရပါလေစိုးကျိုးရပါလေဒါတွေကိုပြည်သူလူထုကိုသိချာရှင်းပြတော့လိုပါတယ်အဲ့ဒါကိုပြည်သူလူထုကသိချာနားလေတယ်ဆိုလို့ရှိရင်တော့ဘလို့အဖွဲ့အစည်းပြောရပဲဟိုတိုက်တွန်းတိုက်တွန်းပြည်သူလူထုကလုပ်မှာမဟုတ်ပါဘူးဆိုတော့ဒီရပ်ဘက်အဖွဲ့အစည်းတွေဆိုတော့ကလည်းပြည်သူလူထုရဲ့အတန်အောင်ပုံစံကြည့်တာပါပြည်သူလူထုကသဘောမချဘူးဆိုလို့ရှိရင်တို့ကသဘောမချတဲ့အတန်အောင်လိုက်ထွက်မှာပါဒါပေမဲ့ကျွန်တော်တို့ကရပ်ဘက်အဖွဲ့အစည်းဆိုတော့အစိုးရနဲ့လုပ်ငန်းရှင်တွေထိခိုက်အောင်အကျိုးစီးပွားပြတ်အောင်တော့လုပ်နေတာမဟုတ်ဘူးပို့ပြီးတော့အကျိုးစီးပွားရှိအောင်နှုတ်နှစ်ဖက်ပေါ့အစိုးရရောဒီလုပ်ငန်းရှင်ရောဒီပြည်သူရောပေါ့အကျိုးရှိအောင်လုပ်တတ်နိုင်သမျှတော့ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့ပဲဖြစ်ပါတယ်နောက်တစ်ခုကဒီရပ်ဘက်အဖွဲ့အစည်းတွေကိုမလိုလားတာကအာဏာရှင်အစိုးရတွေအာဏာရှင်တွေကတော့မလိုကြပါဘူး။ဒါကြောင့်မလို့လေကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်1962ခုနှစ်တက်မတော်ကအာဏာတွဲယူပြီးတဲ့ဆိုတဲ့အချိန်ကကျောင်းသားသမဂ္ဂကိုဘုံခွဲပစ်ခဲ့တာပေါ့။ဒါကဒီရပ်ဘက်အဖွဲ့အစည်းတွေရဲ့တံပိုးရပ်ဘက်အဖွဲ့အစည်းတွေရဲ့လုံအားကိုသူတို့ခေါက်ခေါက်သိတယ်။ဒါကြောင့်မလို့ရပ်ဘက်အဖွဲ့အစည်းတွေကိုသူတို့ကနှိမ်နှင်းပစ်တယ်၊စက်ပစ်တယ်။ဒ ဒီလိုအခြေအနေမျိုးကနေပြီးတော့အခုချိန်မှာရဲဘက်ဖွဲ့စည်းတွေကပြန်ပြီးတော့ရှင်သန်မှုအတွက်ရုန်းကန်နေရတဲ့အခြေအနေဖြစ်ပါတယ်ဒီလိုအခြေအနေမျိုးမှာတော့နားလည်မှုလွဲရလေးကြီးဖြစ်ရှိနေပါတယ်အဲ့ဒါလေးကိုကျွန်တော်တို့ကနှိမ့်နှိုင်းမျိုးဖြေရှင်းရမယ်တေချာတာကရဲဘက်ဖွဲ့စည်းဆိုတာကတိုင်းပြည်ရဲ့နားနဲ့မျက်စိပါရဲဘက်အဖွဲ့အစည်းဆိုတာကတိုင်းပြည်ရဲ့ဂျန်သူမဟုတ်လို့အစိုးရရဲ့ဂျန်သူလည်းမဟုတ်ပါဘူးအဲ့လိုပဲရဲဘက်အဖွဲ့အစည်းတွေကလည်းအစိုးရကိုအမြဲတမ်းဆန့်ကျင်နေမှာမဟုတ်ဘူးပြုပြင်ပြောင်းလဲသင့်တယ်လို့ထင်တဲ့ဟာမျိုးတွေမှာပဲကျွန်တော်တို့ကရဲဘက်ကိုညီကဝင်ပြောနေတာပါ
ဟုတ်ကဲ့ကိုဘိုးကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီညီမရင်းမြစ်မှာဒါရိုက်တာဦးအောင်မျိုးမင်းလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီလေးလိုက်မှမှရှိနေပါတယ်ဆိုတော့ကော်မျိုးမင်းကျွန်တော်တို့အစိုးရမှာတော့ဟိုကျွန်တော်ကိုဘိုးကြီးကိုတော့ဟိုကျင်းကျုံသုံးသက်ချက်ကျွန်တော်အနေနဲ့မေးထားပါတယ်ဆိုတော့ကျွန်တော်ဒီဒီဘက်ထဲမှာထုတ်လိုက်တဲ့ထုတ်ပြန်လိုက်တဲ့ရက်ဖက်လူခွင့်လို့ရှာမှုဖွဲ့ဒီ Civic Cas ရဲ့အစီရင်ခံစာမှာဒီမြန်မာနိုင်ငံကရက်ဖက်လူမှုဖွဲ့စည်းနေတက်ကြွလို့ရှာသူတွေအပေါ်မှာဖိနှိပ်မှုရှိနေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသတ်မှတ်ထားပါတယ်နောက်ပြီးတော့ဒီစစ်ဆေးရေးလက်ထက်ကအခြေအနေကိုဥတည်နေပြီးဆိုပြီးတော့လည်းသတိပေးထားတာရှိပါတယ်ဆိုတော့ဟိုကိုအောင်မျိုးမင်းကလည်းတကယ်တော့ဒီရက်ဖက်ဖွဲ့စည်းတခုဥဆောင်ပြီးလှုပ်ရှားနေတဲ့ပုံကူတူဖြစ်တယ်ဆိုတော့တကယ်အခုသူတို့စိုးရိမ်တယ်လို့ပေါ့လေမြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးဥတည်နေတဲ့အခြေအနေမျိုးတွေတကယ်ပဲရှိနေလားခင်ဗျာ
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားသူ activist တွေ defender တွေတဦးချင်းပေါ်မှာတက်ရောက်မှုရှိသလိုဒီရက်ဖက်လူမှုအဖွဲ့အစည်း movement တခုလုံးလှုပ်ရှားမှုတခုလုံးပေါ်မှာတက်ရောက်မှုတွေကတော့ရှိတာတွေ့ရပါတယ်ကျွန်တော်ဒီအစိုးရတက်တက်ချင်းမှာကျွန်တော်တို့ဒါပြည်သူတွေကကြားတဲ့အနေပြည်သူတွေနဲ့เนาะထိဆက်မှုရှိတော့ပြည်သူအတန်းကိုနားထောင်တော့အစိုးရအဖြစ်ကျွန်တော်တို့ပြောင်းလဲချက်တွေကျွန်တော်ရှိတယ်။အစပိုင်းမှာလည်းကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေတော်တော်များအားကောင်းခဲ့တယ်။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တဖြည်းဖြည်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာအရင်ကတည်းကတန့်တက်မှုလေးတွေရှိလာတာတွေ့ရပါတယ်။ဥပမာကျွန်တော်တို့တွေ့ရတဲ့အခြေအနေဆိုရင်ဒီအသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအသင်းအဖွဲ့တွေကကျွန်တော်တို့မဖြစ်မနေမှတ်ပုံတင်ရမှာမလို့ပဲနဲ့မပုံတင်လဲရတယ်မတင်လို့ရှိရင်လှုပ်ရှားနိုင်တယ်ဆိုတဲ့ပုံစံမျိုးဒါမျိုးကျွန်တော်တို့ရှိခဲ့တယ်။ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဘာတွေကြုံတွေ့ရလဲဆိုတော့လွှတ်တော်အပါအဝင်တချို့သောအစိုးရဌာနတွေမှာဥပဒေကဘလောက်ပြောသည့်တိုင်အောင်ဒီဒေတာနာလှုပ်ရှားမှုတွေမှာအဖွဲ့အစည်းရဲ့မှတ်ပုံတင်ချိန်မှအဖွဲ့အစည်းကဒီလိုမျိုးလှုပ်ဆောင်မှုတွေကအစိုးရကအတိမတ်ပြုထားတဲ့အဖွဲ့အစည်းဖြစ်မှဆိုတဲ့တင်းကျပ်မှုတွေရှိလာတယ်။အဲဒီတော့အရင်တော့သွားထားတဲ့လမ်းကြောင်းထက်စာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့တင်းကျပ်မှုတွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့ဒီကြားပြည်နယ်နဲ့မန္တလေးတိုင်းမှာဆိုလို့ရှိရင်အတင်းအဖွဲ့တွေလှုပ်ဆောင်မှုတွေကိုလှုပ်ဆောင်မယ်ဆိုရင်ခွင့်ပြုချက်ရမှလှုပ်ဆောင်ရမယ်ဆိုရဲကြီးညာချက်တွေထွက်လာတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အရင်တော့ကပုံစံတိုင်းပဲပြန်ပြီးတော့သွားနေတယ်ဒါကိုလည်းထောက်ပြကြတာရှိပါတယ်နောက်တစ်ခုကကျွန်တော်တို့ခွင့်ပြုချက်ယူရမယ်ဆိုရဲလှုပ်ဆောင်မှုအပိုင်းလှုပ်ဆောင်တဲ့ချိန်မှာလည်းမလူလားအပ်တဲ့အချက်လက်တွေအထူးသဖြင့်ပြောဆိုမဲ့သူတွေရဲ့အကူရေးရာဇဝင်တွေပညာရေးချင်းတွေတကယ်ကိုအရန်ကိုဟိုရှုပ်ထွေးနေနေပြီးတော့ဖြေဖို့အတွက်ခက်ခဲတဲ့ပုံစံမျိုးတွေဖြစ်နေတာတချို့ဆိုလို့ရှိရင်ခွင့်ပြုချက်ကိုလောက်ခံနေဒီရက်လောက်မှနောက်ဆုံးမိနစ်မှာကတ်ပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဒီလိုမျိုးချက်တွေကအရက်ဖက်လူမှုဖွယ်စည်းလှုပ်ရှားမှုမှာတက်ရောက်မှုရှိတယ်ခုန report ထဲမှာပြောသလိုပဲကျွန်တော်တို့ဟိုပွင့်လင်းမြင်သာတဲ့ကာလကိုရောက်ပြီးမှနည်းနည်းလေးပြန်ပြီးတော့တင်းကျပ်မှုအခြေအနေကိုပြန်လည်နောက်ဆုတ်သွားတဲ့အခြေအနေမျိုးတော့ရှိနေတာတွေ့ရပါတယ်ဗျ
โอเคสรุปดิอย่างน้อยสิซัวရဲ့လက်ထက်မှာတော့ဒီဖိနှိပ်မှုတွေရှိရဲဆိုတော့လူတိုင်းသဘောပေါက်ပါတယ်ဒါပေမဲ့အခုကဟိုဟိုပြည်သူလူထုကရွေးချယ်တင်မြှောက်တဲ့တကယ်ဒီမိုကရေစီအခွင့်အရေးတွေအတွက်ဟိုကြိုးပမ်းပါမယ်ဆိုတော့ဆူရဲ့လက်ထက်မှာဒီလိုပုံစံတွေဆက်ဖြစ်နေရတာဟောဘာကြောင့်များလဲအဓိကဘာတွေကိုစိုးရင်ချက်တွေကြောင့်ဒီလိုပုံစံတွေတွေ့နေရတာလဲကိုအောင်မြင်မယ
်စိုးရင်ချက်ကတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးမတည်ငြိမ်မှုကိုဖန်တီးလိုတယ်ဆိုတဲ့သူတစုတွေရှိပါတယ်ဆိုတဲ့စိုးရင်ချက်ဖြစ်မယ်နောက်တစ်ခါလက်ရှိအစိုးရကိုအချက်တည်းဖြစ်အောင်ဖန်တီးလှုပ်ဆောင်နေသောလှုပ်ရှားမှုတွေရှိမယ်ဆိုတဲ့စိုးရင်ချက်ကလာတယ်လို့ကျွန်တော်ယူဆပါတယ်အားလုံးသိတဲ့အတိုင်းပဲကျွန်တော်တိုင်းပြည်မှာငကွက်ရှိပြီးသားနိုင်ငံရေးပြဿနာတွေတဲ့ပုံမှုရှုပ်ထွေးအောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒါကိုစိုးရင်ပြီးတော့တင်းကျပ်ဖို့အတွက်စူးစမ်းနေဒီလှုပ်ဆောင်နေတဲ့သူတွေမကတော့ပဲနဲ့ဒီအမောက်ပြောကလှုပ်ဆောင်နိုင်မကပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုပေါ်မှာမျက်စိတပွဲမေးစုပြီးတော့စောင့်ကြည့်တဲ့အရာမျိုးတွေကန့်တက်မှုတွေဖြစ်လာတယ်အဲ့တော့ဒါဘာပြောမယ်ဆိုလို့ရှိရင်တော့ဟိုတဦးတယောက်ကိုကြောက်ပြီးလှုပ်ဆောင်မှုကြောင့်ရက်ဖက်လူမှုအဖွဲ့အစည်း movement တစ်ခုလုံးကိုထိခိုက်မှုတွေဖြစ်ပါတယ်အဲ့တော့တီစဲဥပဒေကအရေးကြီးလို့ရပြီမဲ့ဒါကိုအရေးမယူဘဲနဲ့ဒီလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့ပြောဆိုခွင့်တွေငင်းရဲစွာနဲ့ကျွန်တော်တို့ဒီလှုပ်ရှားသွားလာခွင့်နေပြည်သူအစိုးရအပေါ်မှာလိုအပ်ချက်တွေကိုကျွန်တော်တို့ဟို မိဘန်ထောက်ရှုပိုင်ခွင့်နေအားလုံးသွားပြီးတော့ကျင်းကျက်လိုက်တော့ကျွန်တော်တို့မှာဟိုအန္တရာယ်ရှိတဲ့သူခုနလိုတိကြိုက်အန္တရာယ်ဖြစ်အောင်လှုပ်ဆောင်မဲ့သူတွေကိုထိတဲ့ဟာမဟုတ်ဘူးမဟုတ်ပဲနဲ့အရက်ဖက်လူမှုဖွဲ့စည်းတစ်ခုလုံးရဲ့လှုပ်ရှားမှုတစ်ခုလုံးသွားထိကြိုက်တဲ့ပုံစံမျိုးလည်းဖြစ်နေတာဒါကဟိုထောက်ရတရားရှာတယ်လည်းဖြစ်တဲ့ပုံစံမျိုးလည်းဖြစ်နေပါလေခင်ဗျဟု
တ်ကဲ့စောစောဒီအစိုးရမှာဒီကော်မျိုးမင်းနဲ့ဆက်သွယ်မရခင်မှာပေါ့လေကျွန်တော်တို့ဒီဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကဟိုထောက်ပြသွားတာရှိပါတယ်သူကတော့ဒီတက်ချီလေးဘက်ကနေလုပ်ငန်းရှင်တူပါသူကြုံခဲ့ရတဲ့အတွေ့အကြုံကသူကပြောတာပါတခါလေးကျတော့ဟဲ့သူသူတို့နယ်ရီဘက်မှာပေါ့လေဒီရက်ဖက်လူမှုဖွဲ့စည်းတွေကဟိုကဲသူတို့လှုပ်ဆောင်မှုပေါ့နော်သူပြောတာနောက်ကွယ်နေမြောက်ပင်ပေးတဲ့အတွက်တချို့ဒီအလုပ်သမားကြီးလယ်သမားကြီးလှုပ်ရှားတဲ့သူတွေနဲ့တချို့ဒီလုပ်ငန်းရှင်တွေကမှနားလည်မှုလွဲတာမျိုးတချို့ပြဿနာပေါ်နေတဲ့အခြေအနေမျိုးတွေကြုံရတတ်တယ်ဆိုတော့ဒီလိုပေါ့လေဒီလိုအရက်ဖက်ဖွဲ့စည်းရေးအကောင်းလာဖို့ကျွန်တော်တို့အရေးကြီးတယ်ဆိုရင်လည်းတစ်ဖက်မှာဒီလိုပြဿနာကြီးလာနိုင်တဲ့အားပေးရရောက်တဲ့အခြေအနေမျိုးတွေရောကြုံနေတဲ့အန္တရာယ်တွေမရှိနိုင်အောင်လားကောမျိုးမြဲ
ဒါမျိုးကတော့ကျွန်တော်တို့ကျုပ်လုပ်တဲ့သူရဲ့စိတ်ရင်းစေတနာနဲ့ရည်ရွယ်ချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာကဘာဖြစ်လဲဆိုတော့ဟိုလူတွေကလွယ်လွယ်နဲ့တော့ကျွန်တော်တို့ဟိုမတက်ဟိုအထင်မသိစေခြင်းမူလူတွေမှာလည်းစဉ်းစားဆင်ခြင်မှုတွေရှိပါတယ်။အဲ့တော့ခုနကတော့ဒါမျိုးလှုပ်ဆောင်တဲ့သူရှိသည့်တိုင်အောင်မှန်ကန်တဲ့တည်င်းပြန်လဲထုတ်ပြန်တာ။တို့ကဒါမျိုးဖြစ်ရတာဘာကြောင့်ဖြစ်ရလဲဆိုတော့အကြောင်းရင်းကိုဖြေရှားပြီးတော့အဖြေရှားတဲ့ပုံစံမျိုးလုပ်မယ်ဆိုရင်ဒါကျွန်တော်တို့ဟိုဘလောက်ထိမြောက်ပေးမြောက်ပေးဘလောက်ထိလုံဆော်လုံဆော်ဒီဖြစ်စင်နေအောင်တော့ဒါကျွန်တော်တို့ပြည်သူလူထုကသွေးရောင်နှိုင်းမြောက်ပေးတိုင်းဖြစ်မှာမဟုတ်ပါဘူးအမှန်တော့ကျွန်တော်တို့မှာပွင့်လင်းမြင်သာမှုကအရေးကြီးပါတယ်အခုကျွန်တော်တို့ဖြစ်နေတာကဒီလိုလူတွေကမြောက်ပေးတတ်တယ်ဒါကြောင့်မို့ဒီလူတွေလှုပ်ခွင့်မပေးနဲ့ဆိုပြီးတော့ပိတ်ပေမှုတွေဖြစ်တယ်တခုဖြစ်လာလို့ရှိရင်ဒါကဖြေရှင်းရမယ်ဆိုတာသူများမြောက်ပေးလို့ဖြစ်ပါတယ်ကွာဆိုပြီးတော့တစ်ဖက်သက်အမြင်လေးကြောင့်ကျွန်တော်တို့ကဖြေရှင်းနိုင်တဲ့ကိစ္စမျိုးတွေမဖြစ်တဲ့ကိစ္စမျိုးဖြစ်ပါတယ်အစိုးရလည်းဒီတိုင်းမှာပဲအရက်ဖက်လူမှုဖွဲ့စည်းရာအစိုးရရဲ့အားနည်းချက်ကိုလည်းထောက်ပြနိုင်တယ်လို့အစိုးရအကောင်အောင်လေအကြံဉာဏ်ပြုနိုင်တယ်ဒါပေမဲ့ထောက်ပြတာကိုပဲမြင်ပြီးတော့အကြံပြုတဲ့ဟာကိုလက်မခံဘူးဆိုရင်ကျွန်တော်တို့အစိုးရဘက်ကဆုံးရှုံးမှုပဲအရက်ဖက်လူမှုဖွဲ့စည်းရဲ့ဆုံးရှုံးမှုပဲဒါကြောင့်မလို့ဘက်ကိုမြင်မှုအတွက်အရက်ဖက်လူမှုဖွဲ့စည်းရဲ့အကောင်ချက်နဲ့အသုံးဝင်မှုကိုလည်းတစ်ဖက်ကထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်အမြင်နဲ့အကောင်မမြင်မနဲ့အစိုးမြင်ရင်တော့ဘယ်လို့မှအကျိုးရှိမှာမဟုတ်ပါဘူး
โอเคขอมิวเมซุนิยาเจซุบาสรเราเราดิซุนิวะตั่วกูปาวเวซุนิโกสะตวยทาเดนาวตูแลชินิบาดิเดตูโหตูอูซูเวဖြစ်ပါတယ်อูซูเวကိုရိုင်းရလဲပဲဟိုကိုတက်ကြွလောက်ရှာသူတူအနေနဲ့ဟိုတွားလာနေတာကိုကျွန်တော်တို့ပုံကူတူဆိုတာကျွန်တော်နားလည်ထားပါတယ်อูซูเวซุนွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ซุนွေးမင်းမြင်လို့ရပါတယ်ခင်ဗျာ
โอเคโอเคโอเคကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကြီးရင်ကြောင်းလဲဟိုပေါ်ဆောင်စူးစမ်းနေတဲ့အချိန်မှာကျွန်တော်တို့ဒီရက်ဖက်လူဖွဲ့စည်းပေါ့ကသူတို့တွေအကောင်မောင်းတမ်းမှုအမှန်တန်အေးပါပါတယ်เนาะအခုလိုပေါ့ဗျာဟိုဒီမိုကရေစီဥဆောင်ပါတီရေးကနေပြီးတော့အစိုးရတာဝန်ဆက်တော်ကိုဆိုတဲ့အများစုနေရာရထားတဲ့အခါမှာအဲဟိုတီဟိုပါပေါ့ဟိုပါပေါ့ဖြစ်ပေါ်နေဟိုဒီဆဲဥပဒေပေါ့2000ချက်ဖွဲ့စည်းပုံဥပဒေကြောင့်အစိုးရရောဆက်တော်ကိုဆိုတဲ့ရောသိပြီးတော့ဆုပ်လို့မရတဲ့အချိန်မှာဒီ CSO တွေပေါ့အရက်ဖက်အဖွဲ့ကြီးကပြီးပြီးအေးပါတယ်เนาะဒီအချိန်မှာပေါ့အမှန်တန်ကြီးပါလေတိုးတော်လေးပေါ့ကျွန်တော်ပြောပြအောင်မယ်ဒီအရက်ထက်လူဖွဲ့စည်းနဲ့ပတ်သက်လို့ကျွန်တော်ဆက်မိကြတော့ကစပြောရမယ်ဆိုရင်ကျွန်တော်တို့ရေချင်းကဒီမဆလာကမှာမဆလာပါတီကမှာဒီအလုတ္တမအစီယုံတို့ပေါ့တောင်ငယ်မအစီယုံဆိုတဲ့အရက်ထက်လူဖွဲ့စည်းတွေရှိခဲ့တယ်ကျွန်တော်ဆက်မိကြတော့ပေါ့နော်တိုးတော်လေးအဲ့ဒီအလုတ္တမအစီယုံတို့ဒီဟိုတောင်ငယ်မအစီယုံတို့ဆိုတာမဆလာပါတီကခံထားတော့ဒီဆုပ်လို့တော့ပြင်ရအောင်ပေါ့နော်အဲ့ဒီဘက်ကနဝတ္တကမှာကြတော့တခါအိုကျွန်တော်ကဟိုကြက်ခိုင်ခွင့်ချွေးပါတီဟာလဲသူတို့ပထမကတော့ဒါအရက်ဖက်ဖွဲ့အစည်းတွေနဲ့ပေါ်ပေါက်လာတာပေါ့နော်ဒီတောင်ဆိုကြက်ခိုင်နဲ့ခွင့်ချွေးအသင်းဆိုပြီးတော့အဲ့ဒီကမှနောက်ပိုင်းသူတို့ရေးချင်တဲ့သူတို့နိုင်ငံရေးပါတီကိုကြောင်းလိုက်တယ်ပေါ့အဲ့ဒီအချိန်မှလည်းနိုင်ငံအဖွဲ့တွေရှိတယ်ပေါ့နော်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းတွေများများဆက်ဆက်ပေါ်ထွန်းလာတာက2030သမရဦးသိန်းစီအစိုးရကပေါ်ထွန်းလာတယ်ပေါ့နော်အဲနိုင်ငံကဥရောပနဲ့အမေရိကအကူအညီတွေပြင်ရတယ်နဲ့အဲမျိုးနယ်တိုင်းမျိုးနယ်တိုင်းမှာနိုင်ငံအမျိုးမျိုးနဲ့ပေါ်ပေါက်လာကြတယ်ပေါ်ပေါ်လာတဲ့အခါမှာအဲ့ဒီအဖွဲ့အစည်းတွေကခုရှိခုအချိန်ကြီးပေါ့ဘယ်နေဒီအစိုးရအချိန်ကြီးဒီအဖွဲ့တွေကပဲဆက်ပြီးတော့ဒီပေါ့ဒီဆိုဟိုပေါ့အရက်ဖက်အဖွဲ့အစည်းတို့အတိုင်အလုပ်တွေလုပ်နေကြတာပေါ့အဲ့ဒါမှာဟိုပုံမှုအဲ့ဒီလေးတွေရှိတာဘယ်လိုရှိနေလဲလို့ကျွန်တော်အယူဆကိုပြောတာရင်ဒီ2030အစိုးရကမှပေါ်လာတဲ့အရက်ဖက်အဖွဲ့အစည်းတွေက2030အစိုးရပတ်စံချမ်းတာပေါ့ဗျာပတ်စံအများကြီးတုံ့ခိုင်းတာပေါ့အခုအဲ့ဒီဒီလိုဆိုတာကြတော့ ပထမအများကြီးတော့ငါဒါမှပုံမှန်တိုင်းမလို့ချင်နေတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခုဆိုရင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ဟို Facebook တရားနေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့ Facebook ကစာတချို့ရှိကိုတော့မဆုမွန်မဲ့အရင်ဖတ်ပြပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Matthew ဆိုတဲ့အကောင့်ကတော့အမှန်တရားကိုမျက်နှိုးတဲ့အရက်ဖက်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတကာကပုံမိုဝင်းရံပြီးတော့အစွန်းရောက်စစ်အာဏာရှင်ကိုအ мян ဆုံးအရေးယူစေချင်ပါတယ်တဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ခင်ဗျာတဲ့ကျွန်တော်တို့နိုင်ငံမှာကိုပြုတဲ့ကံကိုဝင်းမခံတဲ့၍ဒီလိုပဲဖြစ်နေအောင်မယ်လို့ထင်ပါတယ်တဲ့ဖိနှိပ်မှုကတော့စစ်အစိုးရနဲ့ထူးမကွာဘူးလို့ပဲပြောချင်ပါတယ်ခင်ဗျာတဲ့ဇော်သူနန်းဆိုတဲ့အကောင့်ကတော့အရက်ဖက်အဖွဲ့နဲ့လှုပ်ရှားသူတွေအနေနဲ့ကိုတင်မြောက်ထားတဲ့အစိုးရကိုပံ့ပိုးပေးဖို့လိုပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ပန်းနိုင်မရောက်သေးပါဘူးတဲ့။တတိချက်စီချင်ပါတယ်တဲ့။ပြည်ထရေးနယ်စပ်လုံခြုံရေးကိုစစ်တပ်ကကင်ထားပါတယ်တဲ့။ငြိမ်းချမ်းရေးကိစ္စကိုလည်းကြည့်ပါစစ်တပ်ကပြောလိုက်လို့နောက်ပြန်သွားနေပါတယ်တဲ့။လုတ်ပိုင်ခွင့်ကဘာမှအကုန်မရသေးပါဘူးတဲ့။နိုင်ငံတစ်ခုမှာခေါင်းဆောင်ကောင်းကသိအရေးကြီးပါတယ်တဲ့။ဥပမာမလေးရှားကိုပဲကြည့်လိုက်ပါတဲ့။ပြီးခဲ့တဲ့ဝန်ကြီးချုပ်လှုပ်သွားတာနိုင်ငံမှာအကျွေးတောင်ပြန်တင်ပါတယ်တဲ့။ဥပဒေကအရေးပါပဲမဲ့ခေါင်းဆောင်ကမလိုက်နိုင်ရင်အဲ့ဒီနိုင်ငံမွဲမယ်သာမှတ်ပါတဲ့ဒါပေမဲ့အခုဝင်ကြီးချုပ်တက်လာတဲ့အကုံလုံးလုတ်တယ်သူတို့ဝန်ထမ်းတွေကလက်ရှိခေါင်းဆောင်ခိုင်းတာကိုအကုံလုတ်ရပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြတော့အောက်ခြေဝန်ထမ်းကအစာတိတ်ဂရုစိုက်တာမဟုတ်ဘူးတဲ့ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျအ
ရသာအစိုးရနဲ့စစ်အစိုးရအစိုးရနဲ့ရကြငွေရေးကြေးကနေမခိုင်မာသေးတဲ့ဥပဒေတွေကြောင့်ရုန်းကန်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေဟာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရေးအတွက်အားနည်းသွားတယ်လို့မယူဆမိပါဘူး။ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးဟာသဘာဝဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေနဲ့စစ်ဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေကိုတက်တက်ကြွကြွကူညီကယ်ဆယ်နေကြတဲ့အပြင်ချို့တဲ့နွမ်းပါနေသူတွေရဲ့ပညာရေး၊ကျန်းမာရေးတံမွေဝမ်းကြောင်းမှုလက်ကျင့်ပညာရေးတွေအထိကြည်ကြဲပြင်းပြင်းဆောင်ရွက်နေကြတာနေ့စဉ်နေပါကြားသိနေရပါတယ်။အထူးသဖြင့်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာလည်းနိုင်ငံတကာကပြုတ်ပြင်ပြောင်းလဲရေးဖြစ်စဉ်တွေကိုလေ့လာပြီးအစိုးရနဲ့ပြည်သူတွေလွှတ်တော်ကိုယ်စားလှယ်တော်တွေသိရှိနိုင်အောင်လို့ဆွေးနွေးပွဲမျိုးစုံကိုကျင်းပပြီးတော့မီဒီယာတွေကတဆင့်တက်နိုင်သလောက်ဖြန့်ဝေနေကြတာတွေကိုလည်းမှတ်သားမိပါရယ်။ဒါပေမဲ့ပြည်သူတွေကြားထင်သလောက်ခရီးမပေါက်နိုင်သေးတာကပြည်သူအများစုမှာနှစ်ပေါင်းများစွာစနစ်ဆိုးရဲ့အမောင်းတူအောင်မှာကျင်းလည်ခဲ့ရပြီးတော့ပညာရေးနဲ့အထွတ်အချက်အသေးတွေကြောင့်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့စီးအောင်လှုပ်ရှားမှုတွေအပေါ်ကြည်ကြဲပြင်းပြနားမလည်နိုင်ကြသေးတာလို့ပဲယူဆမိပါရခင်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်။သူကတော့ဒီအရက်ဖက်ဖွဲ့စည်းတွေကဒီအစိုးရလွှတ်တော်ဆတဲ့ဒီမူဝါဒတွေဥပဒေတွေချမှတ်သူတွေအတွက်ထောက်ကူပေးနိုင်တဲ့ချက်ကိုလည်းထောက်ပြထားတာရှိပါတယ်။ဒါပေမဲ့ဆက်စပ်ကတော့ကိုဖို့ကြီးတခုပြောသွားတာရှိတာတော့ကျွန်တော်တို့စီမှာဒီလိုဟိုလောဘကိမှုအခွင့်မသားတဲ့အပိုင်းတွေမှာ2008ဖွဲ့စည်းပုံအချက်တည်းရှိရဲ့နောက်ဒီစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးထားတဲ့ပြဿနာတွေရှိရဲ့ဆက်စပ်ဆွေးနွေးရဲ့ပုံကိုတချို့ရဲ့ဆွေးနွေးချက်တွေမှာလည်းပါပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဟိုနိုင်ငံရေးအရာလွတ်လပ်မရှိသေးတဲ့အခင်းချင်းမှာရောဒီ CSO တွေအနေနဲ့ဒီကြားထဲမှာလောက်ခွင့်တာအောင်လုံနိုင်ဟိုလောက်ခွင့်တာအောင်မဖြစ်ဖြစ်ပေါ့လေလုံနိုင်အောင်နေရာပဲဖြစ်ဖြစ်ပေါ့လေအစိုးရအနေနဲ့ဖန်တီးပြနိုင်တာမျိုးရောမရှိတော့ဘူးလားကိုဘိုးကြီ
းလွတ်တော်ပဲအပိုင်းကလည်းအရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဥပဒေပေါ့တခြားနိုင်ငံတွေမှာဒီမိုကရေစီနိုင်ငံတွေမှာသလို့ရှိရင်တော့ဒီလိုလူရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုမျိုးအထောက်အကူပြုမလဲပေါ့ဒါကဥပဒေနဲ့ရှိတယ်အဲ့လိုပဲလွတ်တော်ကနေပြီးဘတ်ဂျက်သတ်မှတ်ထားတာမျိုးတွေရှိပါတယ်ရှိပြီးတဲ့အခါကျတော့လွတ်တော်ကနေပြီးတော့ဒီရက်ဖက်အဖွဲ့အစည်းအားကောင်းမှုတွေငွေကြေးရစပတ်မှုပြီးတဲ့ဟာတွေလည်းရှိတယ်ဒီလိုပုံစံမျိုးတွေနဲ့လုပ်ကြတယ်ဒါတွေကိုလည်းလွတ်တော်အနေနဲ့ခြံပြီးတာတင်တယ်လွတ်တော်မှာဥပဒေတစ်ခုရှိတင်တယ်အဲ့လိုပဲဘတ်ဂျက်ကိုလည်းတည်တံ့ထားတင်တယ်တော့တချို့ဒီဈေးဥပဒေတွေကိုအများဆုံးသူပြင်ပြောင်းလဲဖို့ဒူတဲ့ဟာတွေလည်းရှိပါတယ်။ဥပမာဒီ telecommunication app ပေါ့66ကကြီးဆိုတာကတော့ဟိုတကယ်ကိုပြန်ပြုပြင်တယ်။နောက်ဒီ peaceful assembly law ပေါ့ဒါကလည်းအများဆုံးပြန်ပြုပြင်ပြောင်းလဲတယ်။နောက်တချို့ဒီအစိုးရကိုပြန်ပြီးတော့မေးခွန်းထုတ်တဲ့ဟာမျိုးတွေကလည်းအများကြီးမေးတယ်။ဥပမာနှိမ့်ဆက်ညှိမှမှုတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတော့မယ်။ဒါပေမဲ့ဒီနှိမ့်ဆက်ညှိမှမှုတွေကိုစောင့်ကြည့်မဲ့အဖွဲ့အစည်းတွေအားကောင်းလာအောင်လွှတ်တော်ကဥပဒေပိုင်းဆိုင်ရာဘယ်လိုပံ့ပိုးပေးမလဲ။နောက်တစ်ခုကဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလွှတ်တော်ကအစိုးရကိုလက်မှတ်ထိုးအောင်တိုက်တွန်းနေတာမျိုးတွေလည်းရှိတယ်။အဲ့လိုမျိုးထိုးတဲ့အခါကျတော့မှကျွန်တော်တို့ကနိုင်ငံတကာကနေတော့ဤပညာနဲ့တချို့မြန်မာနိုင်ငံဆင်းရဲတဲ့အခါကျတော့လိုအပ်တဲ့ငွေကြေးတွေအဲ့ဒီလိုမျိုးပေါင်းစပ်ပြီးတဲ့အခါကျတော့ monitoring ပေါ့စောင့်ကြည့်တဲ့အဖွဲ့တွေပို့ပြီးအားကောင်းလာအောင်လုပ်လို့ရတဲ့အခြေအနေမျိုးတွေလည်းရှိပါသေးတယ်။အဲ့လိုမျိုးတရားဝင်ဖြစ်လာအောင်လွှတ်တော်ဘက်ကလည်းဥပဒေနဲ့လုပ်ပေးတဲ့အခါကျတော့မှရက်ဘက်အဖွဲ့အစည်းတွေကပို့ပြီးတော့အားကောင်းလာမယ်အစိုးရနဲ့လည်းပို့ပြီးတော့ဒီ inline ဖြစ်လာမယ်ပေါ့
ဟုတ်ကဲ့
ဟိုနှီးစက်လာမယ်ပေါ့အဲ့လိုမျိုးတော့ရတယ်ဆိုလို့ရှိရင်တော့ပို့ကောင်းပါတယ်ပေါ့
โอเคเจตุบาสรเอาจนกูออမျိုးเมียนก็เลยเมียนมาเลยติชั่วก็ทอดปราชิยาดิอิงก็ส่วนดิปิเป็ดมายัดติเกยจาได้อภเสียยาอกุส่วนปิรินมาเลยตะยวนเอาลุกขึ้นไก่ง้วนนี่ยะลาจาได้ดาริยะโต๊ะเต็มหมู่สุบิติชั่วโหสรกะတဲ့တားဒီငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီကိုအောင်မျိုးမင်းတို့လိုအရက်ဖက်ဖွဲ့စည်းရေလှူရှားသူတွေအနေနဲ့ဒီဟိုပေါ့လေဘယ်လိုအခမ်းကဏ္ဍမျိုးကနေပြီးတော့အစိုးရကနေပြီးတော့နေရာပေးစီကျင်တာလဲဟိုဘာတွေဟိုဘယ်လိုအပိုင်းကနေပြီးတော့လှုပ်ခွင့်ရကျင်တာလဲကိုအောင်မျိုးမင်းတို
့ဟိုအရင်စစ်အစိုးရလက်ထက်နဲ့စာလို့ရှိရင်တော့ကျွန်တော်လူသားလွန့်သားအသက်ရှူစရာနည်းနည်းလေးတော့ရှိလာဒါကတော့ကျွန်တော်တို့ဝန်ခံပါတယ်ဒါမျိုးလည်းရှိတင်ပါတယ်ဟိုပူပန်းဆောင်ရွက်မှုအပိုင်းမှာကျွန်တော်တို့ကပြောချင်တဲ့တစ်ခုကဟိုအရက်ပွဲလူမှုဖွဲ့စည်းနေတွေ့ပါတယ်ဆိုတော့ဒီ checklist ပေါ့နော်အာလုတ်လိုက်ပါတယ်ဆိုတဲ့ပုံစံမျိုးဟိုပုံစံတစ်ခုမျိုးမဟုတ်ဘဲနဲ့တကယ်ကိုအနှစ်တာရရှိသောတွေ့ဆုံမှုတွေနောက်တစ်ခါအပြန်အလှန်ကျွန်တော်တို့မေးမြန်းပြီးတော့အကောင့်ဘက်ကိုဦးတည်သောပူပန်းဆောင်ရွက်မှုတွေကျွန်တော်တို့ဖြစ်စေခြင်းလေအခုကအရက်ပွဲလူမှုဖွဲ့စည်းတွေကိုတွေ့ပါတယ်နော်စကားတွေနားထောင်ပါတယ်လွှတ်တော်မှာလီလီသွားကြတယ်တွေ့ကြတယ်ဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့အချက်ကကျွန်တော်တို့ပြောတဲ့အချက်တွေကအမှန်တကယ်စဉ်းစားဆင်ခြင်ပြီးတော့ဥပဒေတွေပြဋ္ဌာန်းနေမှာလုပ်ရလားကျွန်တော်တို့စိုးရိမ်နေတဲ့အချက်တွေကိုသူတို့မေးတဲ့မေးခွန်းတွေမှာပါရလားအစိုးရရဲ့ဌာနဆိုင်ရာလှုပ်ဆောင်မှုလက်တွေမှာကိုကျွန်တော်တို့တင်ပြသွားတော့အချက်တွေပါရလားအဲ့ဒါကိုဘယ်လောက်ထိအလေးထားလှုပ်ဆောင်လဲဆိုတဲ့ dialogue အပြင်ကျွန်တော်တို့ခုနဒီလေးစားတော့အတိမတ်ပြုမှုတွေဒါကပူပေါင်းဆောင်ရွက်မှုအပြင်ဒါတွေပို့ပြီးတော့လိုချင်ပါတယ်ခင်ဗျ။ဘာတပတ်မဟုတ်ဘဲနဲ့အရက်ဖက်လူမှုဖွဲ့စည်းနဲ့တွေ့လိုက်ပါတယ်။တနေ့ပနေ့ရောက်ကိုဘယ်နှခါတွေ့ပါတယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့တွေ့လိုက်တဲ့အပေါ်မှာဘယ်ဟာကိုထည့်သွင်းပြီးစဉ်းစားလဲ။ဘယ်ဟာကအကျိုးရှိလို့ယူလိုက်လဲဆိုတဲ့တက်တည်ပြเสียရရှိတော့အကျိုးပြုမှုကိုကျွန်တော်တို့တကယ်အမှန်တကယ်ဖော်
โอเค
ဆောင်နိုင်ပြီးတော့လှုပ်ဆောင်နိုင်တဲ့ပုံစံမျိုးတွေရှိဖို့ကပိုအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။
ရလဒ်တစ်ခုထွက်လာတဲ့ဆွေးနွေးမှုမျိုးဖြစ်စေချင်တဲ့သဘောပေါ့နော်။ဆိုတော့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်မျိုးမင်းဥပိုလ်ကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစည်းအဝေးကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်စနေညချမ်းရဲ့အစည်းအဝေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်
ကွယ်လွန်သွားတဲ့အမေရိကန်သမ္မတဟောင်း George H.W. Bush အတွက်အမေရိကန်ရဲ့ကမ္ဘာတဝန်းကဒီအထင်ကရပုဂ္ဂိုလ်တွေကအမတ်တရအထိတ်မှတ်ချီးကျူးဂုဏ်ပြုထုတ်ဖော်ပြောဆိုကြပါရယ် George H.W. Bush ဟာစံနမူနာယူလိုက်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပြီးတော့သားသမီးတွေအတွက်အကောင်းဆုံးဖခင်တစ်ဦးဖြစ်တယ်လို့သားဖြစ်သူသမ္မတဟောင်း George W. Bush ကကြေညာချက်ထုတ်ပြန်ပြောဆိုထားတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမလာနီးယားကလည်း41ယောက်မြောက်အမေရိကန်သမ္မတဘုရှာလူမှုအကျိုးပြုလုပ်ငန်းတွေမှာမျိုးဆက်တင်နေချီပါဝင်လာအောင်လှုံ့ဆော်နိုင်တဲ့အရေးချင်းရှိသူဖြစ်ကြောင်းနဲ့ကမ္ဘာကြီးမှာအမေရိကန်ပြည်ထောင်စုရဲ့ဆွမ်းအားမျှော်လင့်ချက်နဲ့အခွင့်အရေးတွေပေါ်ကျော်ဝါတဲ့နိုင်ငံပေါ်ရေးကိုအထင်ရှားပြသနိုင်ခဲ့တယ်လို့ဆိုပါတယ်သမ္မတဟောင်းဂျမီကာတာနဲ့ဇနီးရိုစလင်ကလည်းမစ္စတာဘုရှ်ကွယ်လွန်တဲ့အတွက်အထူးဝမ်းနဲ့ကြောင်းတဲ့သူ့အစိုးရအဖွဲ့ရဲ့အကောင်းဆုံးဆွမ်းဆောင်ချက်တွေကိုထုတ်ဖော်ချီးကျူးပါရတယ်။သမ္မတဘရိတ်အိုဘားမားနဲ့ဇနီးမီရှဲလ်တို့ကလည်းပူးတဲ့ကြေညာချက်ထုတ်ပြီးသမ္မတဘုရှ်ရဲ့ဘဝဟာလူအကျိုးပြုလုပ်ငန်းဟာမြင့်မြတ်တဲ့အလုပ်တစ်ခုဖြစ်တဲ့အထူးပျော်ရွှင်စရာကောင်းတဲ့အကြောင်းအရာတွေနဲ့လွမ်းခြုံနေတဲ့ဆိုတဲ့အဓိပ္ပာယ်တရားမှုရှိတဲ့ဆိုပြီးတော့ဂုဏ်ပြုပြောဆိုပါရတယ်။သမ္မတဘီလ်ကလင်တန်နဲ့ဇနီးဟီလာရီကလင်တန်တို့ကလည်းသမ္မတဘုရှ်လိုနိုင်ငံအကျိုးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူတွေအနည်းငယ်သာရှိပြီးတော့ဒုတိယကမ္ဘာအစ်စ်အတွင်းစစ်မှုထမ်းခဲ့သူအမေရိကန်လွှတ်တော်အမတ်နဲ့ကုလသမဂ္ဂနဲ့တရုတ်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့သလို CIA ဘူထောက်လိုင်းရေးအကြီးအကဲနောက်ဒီဒုသမ္မတအဖြစ်လဲတာဝန်ယူခဲ့သူစေအိတ်ခေနောက်ပိုင်းပုံငင်းချက်နဲ့ကမ္ဘာကြီးဖြစ်အောင်ဆောင်ရွက်ခဲ့သူဖြစ်ကြောင်းချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်း6:00နာရီကနေ 9:00 နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ Fly Nomida 24/50/51 နဲ့ Fly Lambda 190တို့ကနေဆက်လက်ထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.